Welcome to the Voice of America in Burmese.
မင်္ဂလာနံနက်ခင်းမှာတို့ရရှိမြပြ VOA American တံမြန်မာပိုင်းအစီအစဉ်က2018ခုနှစ် February 22ရက်ဗုဒ္ဓဟူးနေ့မနေ့ဖက်အတန်းလွှင့်အစီအစဉ်တွေကို American ပြည်တော်စုမြို့တော် Washington DC ကနေလိုင်းဒိုမီတာ32.40.48တို့နဲ့အတူ VOA ရဲ့ Facebook စာမျက်နှာကနေဓာတ်ရိုက်ထုတ်လွှင့်ပေးနေပါပြီခင်ဗျာကျွန်တော်ဆက်မွေးပါခင်ဗျာအခုနောက်ဖက်အစီအစဉ်တွေကိုတာဝန်ယူတင်ဆက်ပေးပါမယ်
မင်္ဂလာပါရှင်ကျွန်မကခင်ဗျာတက်ပါဒီမနက်ခင်းသတင်းတွေကိုကိုကြောင်နဲ့အတူကြေညာပေးမှာပါ Las Vegas မှာပြီးခဲ့တဲ့အောက်တိုဘာလကလူ50ကျော်သေဆုံးပစ်ခတ်ခဲ့သူတနတ်သမားတုံးခဲ့တဲ့ဆက်တနတ်ဒင်လိုကိရိယာမျိုးရောင်းချမှုတားမြစ်ရေးအတွက်သမ္မတ Trump ကတရားရေးဌာနကိုအမိန့်ပေးလိုက်ပါတယ်အဖမ်းခံရတဲ့ Reuters သတင်းတောက်2ဦးရဲ့ကိုဗုဒ္ဓဖူးနေမှာ5ချိန်မြောက်ရုံးထုတ်ဆစ်ဆေးမှာဖြစ်ပါတယ်ဒီလိုထူးခြားတဲ့သတင်းလေးကြားမှာကိုဆမ်မိုးဝင
်ဟုတ်ကဲ့ကောင်းပါပြီခင်ဗျာအဲ့ဒီလိုနောက်ဆုံးရသတင်းတွေတင်ပြပြီးနားဆင်ကြရမယ်အထက်မှာဆိုရင်တောက်ကြနေရန်ကုန်မှာကျင်းပမဲ့ Light Heavyweight World Championship စင်ခေါ်ပွဲမှာတယောက်ရှင်ပြိုင်မဲ့မီဒီယာဘော့ကျန်းကမ္ဘာချန်ပီယံအောင်လအန်ချန်ကဗမာပြောဆိုလိုက်ပါသလဲ
ပွဲကအရင်ပွဲနဲ့အရန်กว่าမယ်เนาะအရန်กว่าမယ်အဲ့ဒီဒီပွဲကဟိုကျွန်တော်ရဲ့ဟိုကျွန်တော်အကောင်းဆုံးပွဲဖြစ်မယ်လို့ကျွန်တော်ယုံကြည်ပါတယ်ဒီပတ်နှစ်ပတ်ရမယ်
တရင်းလာတွေကိုတင်ဆက်တဲ့ကောင်မှအပြည့်စုံကိုနားဆင်ရပါမယ်အဲ့ဒါအပြင်မုတ်တုံရာဒီမတန်ကြီး Cossack ဘဇားရောက်ရိုဟင်ညာဒုက္ခသည်တွေအတွက်နေရေးထိုင်ရေးပင်စစ်နေမှုအခြေအနေနိုင်ငံတွေရဲ့ဆင်းရဲချမ်းသာအခြေအနေပေါ်မှာလိုက်ပြီးတော့မွေးကင်းစကလေးငယ်တိဆိုးမှုကလည်းကွာပြားကွဲပြားနေမှုနဲ့မြန်မာနိုင်ငံရဲ့အနေအထားနောက်ပြီးတော့ရွှေဆိုင်ထားရတဲ့အမေရိကန်နဲ့စီးရီးလင်းကျစ်မှုကိုဧပြီလမှာပြန်ကျင်းပမယ်လို့တောင်ကိုရီးယားကပြောလိုက်တဲ့အကြောင်းစတဲ့သတင်းလွှာတွေကိုနားဆင်ရပါမယ်။နောက်ပိုင်းမှာအင်္ဂါညဓာတ်ရိုက်လေလံဆွေးနွေးကောင်းကိုလည်းပြန်လည်ထုတ်လွှင့်မှုစီစဉ်ထားပါတယ်။ဒါ၄မတိုင်ခင်တော့ထိတ်တန့်ရောက်နိုင်ငံတကာသတင်းတွေကိုဒေါခင်မျိုးသက်နဲ့ကိုကျော်အောင်လင်းတို့ကကြေညာပေးကြပါလိမ့်မယ်ခင်ဗျာ
။ Las Vegas မှာပြီးခဲ့တဲ့အောက်တိုဘာလကလူ50ကျော်တေဆွန်အောင်ပြစ်ခတ်ခဲ့သူတနတ်သမားအတုံးပြုခဲ့တဲ့ဆက်တနတ်ဒင်လိုကိရိယာမျိုးရောင်းချမှုတမ်းမြေစီမင်းစည်းကမ်းတွေရေးဆွဲဖို့အတွက်သမ္မတဒေါ်နယ်ထရမ့်ကတရားရေးဌာနကိုအမိန့်ပေးလိုက်ပါတယ်လက်နက်တွေကိုဆက်တနတ်လိုပြောင်းပြီးသုံးနိုင်တဲ့ကိရိယာအလုံးကိုရှင်းနေချုပ်အနေနဲ့တမ်းမြေပိတ်တင်ဖို့သူလိုလားကြောင်းသမ္မတထရမ့်ကအင်ကာနဲ့သမ္မတအင်ဂျူမာကျင်းပတဲ့ပွဲမှာပြောကြားခဲ့ပါတယ်ဒါဟာဖလော်ရီဒါပါကလန်မြို့ကအထက်တန်းကျောင်းမှာပြီးခဲ့တဲ့သတင်းပတ်ကအသက်16နှစ်အရွယ်နီကိုလတ်ခရုစ်ကလူပေါင်း18ဦးကိုပြစ်တတ်တယ်လို့ဆွဆွဲခံရခြင်းကစပြီးလက်နက်ဆိုင်ရာစီးနှင်းစီးကမ်းတွေနဲ့ပတ်သက်ပြီးလှုပ်ဆောင်ဖို့အတွက်သမ္မတအင်ဂျူကပထမဦးဆုံးအရေးလက္ခဏာပြလာတာဖြစ်ပါတယ်။အင်ကာနဲ့မတိုင်ခင်အချိန်ထိသမ္မတထရမ့်ဟာကျောင်းတွေမှာလုံခြုံရေးတိုးမြင့်မှုနဲ့စိတ်မကျန်းမာမှုဆိုင်ရာကိုအလေးပေးတိုက်ဖြတ်ဖို့ဘဲဦးတည်ပြီးပြောကြားခဲ့တာဖြစ်ပါတယ်။ Las Vegas တနတ်သမားဟာဆက်တနတ်ဒင်ကို Automatic Rifle တနတ်မှာတက်ဆင်းပြီးပြစ်ခတ်ခဲ့တဲ့အတွက်အချိန်တိုးတိုးလေးအတွင်းမှာပဲကြီးစံအများပြားကိုပြစ်ခတ်နိုင်ခဲ့တာပါ။အခုလိုတနတ်ပြစ်ခတ်မှုဆိုင်ရာသမ္မတထရမ့်မကြေညာခင်အချိန်တုန်းကတနတ်ပြစ်ခတ်အကြမ်းဖက်မှုတွေနဲ့ပတ်သက်ပြီးသမ္မတရဲ့အစီအစဉ်ကိုသတင်းတောက်တွေကမေးမြန်းရမှာတော့သမ္မတအင်ဂျူပြောခွင့်ရဆာရာဟဂ်ဘီဆန်ဒါစ်ကလုံနိုင်ခြင်းနီလန်အားလုံးအတွက်လမ်းဖွင့်ထားတယ်လို့ပဲဖြေကြားခဲ့ပါတယ်
။2016ခုနှစ်အမေရိကန်သမ္မတရွေးကောက်ပွဲကာလအတွင်းရုရှားနိုင်ငံရဲ့ဝင်ရောက်ဆွတ်ဖက်မှုနဲ့ပတ်သက်ပြီးတော့သမ္မတဒေါ်နယ်ထရမ့်ရဲ့မဲဆွယ်ရေးအရာရှိဟောင်းရစ်ဂိတ်စ်နဲ့ဆက်သွယ်လုပ်ခဲ့တဲ့အကြောင်းအမေရိကန်စုံစမ်းစစ်ဆေးသူတွေကိုလိန်ပြောခဲ့ပါတယ်လို့လန်ဒန်အခြေစိုက်ရှင်းနေတူကမနေ့တုန်းကပဲဝန်ခံထွက်ဆိုခဲ့ပါတယ်။ရှင်းနေအလက်ဆန်ဒါဇဝန်ကိုသူစုံစမ်းစစ်ဆေးမှုရောဘတ်မူလာကဝါရှင်တန်ကတရားရုံးတစ်ခုမှာမနေ့စောစောပိုင်းကဆွဲချက်တင်ခဲ့ပြီးတော့ညနေပိုင်းမှာအဲ့ဒီရှင်တွေကသူ့မှာအဖြစ်ရှိကြောင်းဝန်ခံခဲ့တာပါရှင်နေအလက်ဆန်ဒါဟာရုရှားဘီလီယံနာဂမ်မန်ခန်ရဲ့သားတမက်ဖြစ်ပြီးတော့နယူးယောက်မြို့ကနာမည်ကြီးရှင်တွေရုံးတစ်ခုမှာလှုပ်လှုပ်ခဲ့တဲ့သူပါသူကိုပြီးခဲ့တဲ့နှစ်တုန်းကအလုပ်ဖြုတ်ခဲ့တယ်လို့အဲ့ဒီရှင်တွေကပြောပါတယ်အဲ့ဒီရှင်တွေမှာအလက်ဆန်ဒါလှုပ်လှုပ်နေတုန်း2016ခုနှစ်ဩဂုတ်လလယ်ပိုင်းတုန်းကသမ္မတဒေါ်နယ်ထရမ့်ရဲ့မဲဆွေဒီအရာရှိဟောင်းရစ်ဂိတ်စ်နဲ့အဆက်အသွယ်လုပ်ခဲ့တာနောက်ဆုံးပဲလို့လိန်လေထွက်ဆိုခဲ့တယ်လို့အထူးစုံစမ်းစစ်ဆေးမှုရုံးကပြောပါတယ်။ရစ်ဂိတ်စ်နဲ့သမ္မတဒေါ်နယ်ထရမ့်ရဲ့မဲဆွယ်ရေးအရာရှိဟောင်းတူဖြစ်တဲ့ပေါ်မန်နဖော့တို့နှစ်ဦးကိုပြီးခဲ့တဲ့အောက်တိုဘာလကတရားမဝင်ငွေကြေးကိစ္စနဲ့စုံစမ်းစစ်ဆေးရုံးကနေပြီးတော့ဆွဲချက်တင်ခဲ့တာ
ပါ။ရှီမတိုးနောက်မဆုတ်ဖြစ်နေတဲ့အရှိလေပိုင်းဒေသငင်းချင်းလုပ်ငန်းစဉ်ပြန်ပြီးဆက်နိုင်အောင်ကြိုးစားတဲ့အနေနဲ့ဒီနှစ်လယ်လောက်မှာနိုင်ငံတကာငြိမ်းချမ်းရေးညီလာခံကိုကျင်းပဖို့အတွက်ပါလက်စတိုင်းသမ္မတမမ်မုတ်အဘတ်ကပြန်ကြားလိုက် ပန်ကြလိုက်ပါလေငင်းချမ်းရေးဆွေးနွေးပွဲတောင်မတင်ရေးမကြဖြစ်နေပေမဲ့ဘယ်တော့မှအရှုံးပေးလက်လျှော့မှာမဟုတ်တယ်လို့ညွှန်လင်းချက်လည်းဘယ်တော့မှပျောက်ဆုံးမှာမဟုတ်ကြောင်းအင်ကာနေကုလသမဂ္ဂလုံခြုံရေးကောင်စီရဲ့
ထောင်းနဲ့ကိုကုနစ်ကစတင်တဲ့အဖွဲ့ဝင်25ဦးပါလုံခြုံရေးကောင်စီရဲ့ရှေ့မြောက်မှာပထမဆုံးအကြိမ်ဖြစ်တဲ့မင်းကွန်းပြောကြားတာလည်းဖြစ်ပါတယ်။ပါကစ္စတန်ရဲ့ရုရှားတို့ပူးတဲ့ပြီးတော့ဒေသရင်းကIS အတွေးကြွတွေရဲ့ချင်းချောက်မှုရန်ကုန်တုံ့ပြန်ချိန်မှုစီစဉ်နေကြပါပြီ။ပါကစ္စတန်ရဲ့အကြံဖက်ဝါဒတိုက်ဖြည်လုံနိုင်စွမ်းကိုဆက်ပြီးတော့အရှိန်ဟုန်မြင့်တင်ပေးဖို့ရုရ Pakistan နဲ့ Russia နိုင်ငံအကြားမှာ အကြမ်းဖက်ဝါဒ တိုက်ဖျက်ရေးကိစ္စက ပထမ ဦးစားပေးတွေတဲက တစ်ခုပါပဲ လို့လည်းသူကဆိုပါတယ် ပြီးခဲ့တဲ့ 2016 ခုနှစ်ကစပြီးတော့ နိုင်ငံပူးတဲ့စီးရေးလွှင့်ခြင်းမှုတွေကို လုပ်ခဲ့ကြတာဖြစ်ပြီး ဒီနေ့မှာလည်းဆက်ပြီးတော့လုပ်သွားမယ်အကြောင်းနဲ့ Afghanistan မှာ NATO တပ်ဖွဲ့တွေဥဆောင်ပြီးလုပ်နေတဲ့အကြမ်းဖက်မှုနေနေရေးကြိုးပမ်းမှုတွေကို Russia ဘက်ကတော်တော်မယုံကြည်နိုင်ဘူးဖြစ်နေတယ်လို့လည်း Russia နိုင်ငံသားရေးဝန်ကြီးကဆိုပါတယ် Afghanistan နေစပ်မြောက်ပိုင်းနဲ့အရှေ့ပိုင်းတွေမှာ IS အကြမ်းဖက်သမားတွေထောင်ထဲချီရှိနေပြီးတော့ဆက်ပြီးတော့လည်းတိုးပွားနေတယ် လို့ Russia နဲ့ Pakistan နိုင်ငံရဲ့စည်းရင်းစရာချက်လက်တွေမှာဖော်ပြထားပါတယ်
VOA American တဲ့မနေ့ဖက်မြန်မာဘာသာအစီအစဉ်တွေကိုမနေ့ 6 နာရီကနေပြီးတော့ 9 နာရီထိလိုင်းထိုမီတာ 32 kHz 633 လိုင်းထိုမီတာ 40 kHz 4839 လိုင်းထိုမီတာ 48 kHz 6753 နဲ့ဒုတိယနာရီဘက်မှာ လိုင်းလက်မီတာ 190 kHz 1509 တို့ကနေထုတ်လွှင့်ပေးနေပါတယ်။ မနေ့ 7 နာရီကနေ 9 နာရီထိပြန်လည်ထုတ်လွှင့်ချက်ကိုတော့ လိုင်းထိုမီတာ 20 25 32တို့ကနေဖမ်းယူနိုင်ပါတယ်။
VOA American တင်ပြမနေ့ခင်သတင်းတွေကိုဆက်လက်ကြည့်ညာနေပါတယ်။ အဖမ်းခံရတဲ့ Writers သတင်းတောက်နှစ်ဦးဖြစ်တဲ့ ကိုဝါလုံးနဲ့ကိုကျော်စိုးဦးတို့ကို February 27 ရက်ဗုဒ္ဓဘူးနေ့မှာ 5 ချိန်မြောက်ရုံးထုတ်ဆက်ဆင်းမှာဖြစ်ပါတယ်။ ဒီတစ်ခါရုံးချိန်မှာသူတို့နှစ်ဦးကိုအာမခံပေးမပေးဆုံးဖြတ်ဖို့ရှိတယ်လို့ Writers သတင်းမှာဖော်ပြထားပါတယ်။ပြီးခဲ့တဲ့သတင်းပတ်ဗုဒ္ဓဘူးနေ့ရုံးချိန်တုန်းကမင်္ဂလာရုံမြို့နယ်တရားရုံးမှာပြုလုပ်တဲ့သတင်းတောက်နှစ်ဦးတို့ရဲ့ 4 ချိန်မြောက်ရုံးချိန်မှာအဆုအသက်တွေဖြစ်တဲ့ထွက်ဆိုခဲ့သူသူ့ရဲအုပ်မျိုးကိုကသူဟာရဲရာရှိတဦးအနေနဲ့ရဲလက်ဆွဲဥပဒေကိုမသိရှိကြောင်း ထွက်ဆိုခဲ့တယ်လို့သူ့ရဲ့ထွက်ဆိုချက်တွေဟာရှေ့နောက်ကွဲလွဲမှုတွေရှိနေတဲ့အတွက်ခိုင်လုံမှုမရှိဘူးလို့သတင်းတောက်တွေအကျိုးဆောင်ရှိနေတဲ့အုပ်ဖြစ်တဲ့ဥက္ကမောင်စောကသတင်းတောက်တွေကိုပြောကြားခဲ့ပါတယ်။ဒါအပြင်အမှုနဲ့ပတ်သက်တဲ့ရဲမှတ်တမ်းတွေကိုတရားရုံးကိုတင်ပြဖို့အတွက်သတင်းတောက်ရှေ့နေတွေကရှောက်ထားခဲ့ပေမဲ့တရားလိုရဲအာဏာပိုင်တွေဘက်ကငြင်းဆန်ခဲ့တယ်လို့တရားသ ဒီနေ့ကျွန်တော်တို့ရဲ့ပြည်ဟောင်ကောင်ချီဆိုင်အာရှလူခွင့်ကော်မရှင်ရဲ့မြန်မာနိုင်ငံတာဝန်ခံဦးမင်းလွင်ဦးကတော့အခုလိုရိုက်ဂျာစတင်းတောက်တို့ရဲ့ဖန်ဆီးခံရမှုမှာဥပဒေကိုချိုးဖောက်တယ်ဆိုတဲ့တပ်တွေအခိုင်အလုံးမရှိဘူးလို့တုံ့တက်ထားတာပါအသက်33နှစ်အရွယ်ကိုဝါလုံးနဲ့23နှစ်အရွယ်ကိုကျော်စိုးဦးတို့ဟာရခိုင်ပြည်နယ်ရင်းအကြမ်းဖက်မှုတွေနဲ့ပတ်သက်ပြီးတရင်ရယူဖ
ဆွဲချက်တင်ထားတာဖြစ်ပြီးပြည်မှုထင်ရှားမယ်ဆိုရင်တော့သူတို့နှစ်ဦးဟာထောင်ဒဏ်14နှစ်စီကြာခံမှာဖြစ်ပါတယ်။ဘင်္ဂလားဒေ့နိုင်ငံကိုထွက်ပြေးသွားကြတဲ့ရိုဟင်ဂျာဒုက္ခသည်တွေမြန်မာဘက်ပြန်လာနိုင်ရေးဘင်္ဂလားဒေ့ရှ်ကပြလိုက်တဲ့ဒုက္ခသည်ရှစ်ထောင်ရဲ့စီးငူမြန်မာစုအဖွဲ့ကစတင်စစ်ဆေးနေပြီးတော့ပြန်လည်လက်ခံမှုတွေကိုမကြခင်မှာစတင်တော့မယ်လို့လူကေပြန်ဝင် လူ300ပို့မယ်အဲ့ဒီအတွက်လမ်းကြောင်းနှစ်ခုဖွင့်ထားတယ်လို့လည်းလူကပြန်ဝင်ကြီးက VOE ကိုပြောပါတယ်ရခိုင်ပြည်နယ်မြောက်ပိုင်းမှာပြန်လည်ဖွံ့ဖြိုးရေးလုပ်ငန်းတွေကိုမြန်မာအစိုးရကနိုင်ငံတကာစံနှုန်းတွေနဲ့ဥပဒေတိုင်းဆောင်ရွက်နေတဲ့နှစ်ဖက်လူမှုအဖွဲ့အစည်းတွေအကြာကြီးကြီးနဲ့အဆင်ပြေအောင်ပူးပေါင်းဆောင်ရွက်နိုင်မဲ့လမ်းကြောင်းတွေနဲ့လည်းလှုပ်ဆောင်နေတယ်လို့လည်းပြောပါတယ်မြန်မာနဲ့ဘင်္ဂလားဒေ့ရှ်နိုင်ငံသဘောတူညီချက်အရဇန်နဝါရီလ23ရက်နေ့မှာဒုက္ခသည်တွေကိုပြန်ပြီးတော့လက်ခံဖို့စီစဉ်ထားခဲ့ပေမဲ့လည်းမြန်မာဘက်ကပြင်ဆင်မှုတွေမှာလိုအပ်ချက်တွေရှိနေသေးတယ်ဆိုတဲ့အကြောင်းပြချက်နဲ့ပြန်ပို့မဲ့အစီအစဉ်ကိုဘင်္ဂလားဒေ့ရှ်ဘက်ကဆိုင်းငံ့ခဲ့ပါတယ်မြန်မာဘက်ကတော့ဒုက္ခသည်တွေကိုပြန်ပြီးတော့လက်ခံဖို့အစီအစဉ်ဖြစ်နေပြီလို့ဆိုပါတယ်မြန်မာပြည်ကိုပြန်ပို့လုပ်နေကြတယ်ဆိုပေမဲ့လည်းအခုချိန်ထိဘင်္ဂလားဒေ့ရှ်ကိုထွက်ပြေးနေကြတဲ့ရိုဟင်ဂျာတွေကတော့ရှိနေတော့မှာပဲ Nef Miko Pabido, Bangladesh, Gubernan, Ruina Musliniga, Yingalo, Ona, Jin, and Hoto Vimele, a person, Yanetchi, Vido, Sini, the Delu, MSF, Nejame, Samia, Tinga, Purejo, Niga, Tote, Daka Tribuma, Popia Tabari. Bigger Ogulan, Nayaniga, Satimalan, Sell, Yeneti, Atakangayare, Ruinariha, Nezo, Guran of Shirule, MSF, Foga, Piobare, Kusuin, Doka de Suzubong.
Trump Star Wars Simon King, Trump Junior, Trump Organization, Trump Junior, Trump Organization, Trump Junior, 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 Tr
Now, so young and regard the Rinigo, talking mute and Kucho all in Utopia, Togaja of Tipare, who wrote Drin, who are a good thing, said Pivaramakmia. Bangladesh Nang and Cossacks Pazama, Yoshine, Taine Chile, Ruhinya, Doka, the Ri, Moto Yadi, Dream, Doka, Pesimuri, and Machoya, Kagwe, Tassi, Nambu, Chutin Pesimuri, Gula the Magane, Gula the Maga, Kuni Pi, Poesiriga, Domi, Pilo Nijabare, Geneva, Vue, the Rindau, Lisa Slay, Drin, who are Tim Pia Pivame. ဒီကလာဟာဆိုရင်အချိန်လွတ်ပြီးလောက်ရမယ်အချိန်နေပါဘင်္ဂလားဒေ့ရှ်နိုင်ငံရဲ့ပထမဆိုက်ကလုန်းရာသီနှစ်ခုဟာရှေ့လာတဲမှာစတင်တော့မှာဖြစ်ပါတယ်နောက်ထပ်၃လောက်ကြာရင်မုတ်တုံမိုးတီးထန်စွာရွာသွန်းတော့မှာဖြစ်ပြီးမုတ်တုံမိုးနဲ့အတူရေကြီးရေရှမ်းမှုတွေရောဂါပြားတွေတည်ဆောင်လာပါလိမ့်မယ်ဒါဟာပြီးခဲ့တဲ့ဩဂုတ်လကစလို့အင်းကြီးမြန်မာနိုင်ငံမှာဖြစ်ပေါ်တဲ့အကြမ်းဖက်မ ဆိုဆိုပြပြနဲ့ငပိတိတ်ငချင်းတိတ်နေနေကြရတယ်ဒုက္ခတွေနှစ်သိန်းကျော်နဲ့အတူရှင်တွဲပြီးတော့နေထိုင်နေကြတာပါရေကြီးရေရှမ်းဖြစ်နေတဲ့နေရာတွေမြေပြိုကျနေတဲ့နေရာတွေမှာနေထိုင်ရတဲ့မိသားစုတွေကိုတော့တခြားနေရာကိုရွှေ့ပြောင်းနေထိုင်ကြဖို့တိုက်တွန်းနေရပါတယ်လို့ကုလသမဂ္ဂဒုက္ခတွေရေးရပြောခွင့်ရသူအန်ဒရီမဟက်ဂျစ်ကပြောပါတယ်။ဘာကြောင့်လဲဆိုတော့မြေနေရာကအကန့်အသတ်ရှိလို့ပ
to relocate the first 50 families living in one of the flood-prone areas to a new and safer part of the site. They will be among 381 households who have been identified
and who will be relocated. မိသားစု50ကိုစိတ်ချရတဲ့နေရာအစ်တစ်ခုကိုပြောင်းရွှေ့ပေးခဲ့ပါတယ်သူတို့ဟာနောက်သတင်းပတ်တွေအတွင်းမှာရွှေ့ပြောင်းပေးဖို့စီစဉ်ထားတဲ့အိမ်အောင်စု380စုထဲမှာအပါအဝင်ဖြစ်ပါတယ်တခြားမိသားစုတွေကိုတော့ဒုက္ခသည်အများကြီးရနိုင်ငံတကာဖွဲ့စည်းဖြစ်တဲ့ IOM ကပြောင်းရွှေ့ပေးပါလိမ့်မယ
်သူတို့ရဲ့နေအိမ်တွေရေတိုက်စားသွားမဲ့အရေးပြင်အခြားကြီးကြီးမားမားစိုးရင်ပွေကောင်းတဲ့ကိစ္စကတော့ရေကြောင့်ဖြစ်ပေါ်တတ်တဲ့ရောဂါပြရတွေပဲဖြစ်ပါတယ်မဟုတ်တော့မူတီးထန်စွာရွာသွန်းမှုနဲ့ရည်ကြီးရည်ချမ်းမှုတွေကြောင့်ဝမ်းပြက်ဝမ်းလျှောယောဂါနဲ့အတဲရောင်ယောဂါတွေဖြစ်ပေါ်တတ်တယ်လို့ငှက်ဖျားနဲ့တွေးလုံတုတ်ကွေးယောဂါတွေလည်းဖြစ်တတ်ပါတယ်။ကမ္ဘာ့ကျန်းမာရေးအဖွဲ့ WHO အဖွဲ့ကြီးနဲ့ဒီအဖွဲ့ကြီးနဲ့ပူးပေါင်းလှုပ်ဆောင်သူတွေကိုရိုဟင်ဂျာဒုက္ခသည်တွေအတွက်ကျန်းမာရေးနဲ့မုတ်တုံရာသီကိုအကာအကွယ်ပေးနိုင်အောင်ပြောင်းရွှေ့နေရာချထားပေးတာတွေလှုပ်ဆောင်နိုင်ဖို့အတွက်ဘင်္ဂလားဒေ့ရှ်အစိုးရကခွင့်ပြုပေးခဲ့ပါတယ်။ WHO အဖွဲ့ကြီးဟာဒုက္ခသည်စခန်းတွေအလုံးအတွက်ကျမ်းမာရေးဆောင်ရှားမှုပြီးတဲ့အဆောက်အုံပေါင်း290မှာလုတ်ဖို့ကံပဲ့တရားကျော်နဲ့ညှိနှိုင်းပူပေါင်းပြီးတော့ကူညီဆောင်ရွက်ပေးနေတာဖြစ်ပါလေခင်ဗျာ
ဖြူရီယာဆက်လက်အတန်းတွင်နေပါလေခင်ဗျာလာမယ့်တောက်ကြံနေ့ရန်ကုန်မှာကျင်းပမယ့် Life Heavyweight တန်ကပ္ပချန်ပီယံစင်ခေါ်ရှင်ပြိုင်ပွဲမှာအနိုင်ထိုးပြီးတော့ရွှေကပ္ပချန်ပီယံစုကိုစုကူးသွားနိုင်အောင်ကြိုးပမ်းမယ်ဖြစ်တဲ့အကြောင်းမေဂျာဝိတ်တန်ကမ္ဘာချန်ပီယံဖြစ်တဲ့အောင်လအန်ဆန်းကပြောဆိုလိုက်ပါတယ်။မနေ့ကအင်္ဂါနေ့ရန်ကုန်မှာပြိုင်ပွဲဖြစ်သူဘရာဇီးနိုင်ငံက Heavyweight Champion Alexander Macado နဲ့ပူးတွဲပြီးတော့ပြုတ်လို့တဲ့သတင်းစာရှင်းလင်းပွဲအတွင်းသူကအဲ့လိုပြောဆိုလိုက်တာပါ။အောင်လအန်ဆန်းရှင်ပြိုင် ထိုးတက်မဲ့လက်ဝှေ့ပွဲကိုမြန်မာနိုင်ငံကပြည်သက်သေးတာမကအမေရိကန်ပြည်တော်စုကမြန်မာတိုင်းရင်းသားတွေကလည်းအားပေးဖို့အဆင်သင့်ပြင်နေကြတဲ့အကြောင်းမတ်အင်ဂျင်နီယာကဆက်ပြီးတော့တင်ပြပေးပါလိမ့်မယ်
။ World Championship ရွှေကပတ်လူပွဲလို့အမည်ပေးထားတဲ့သူတို့နှစ်ဦးရှင်ပြိုင်ထိုးတက်ပွဲကိုလာမယ့်တောက်ကြနေ့ရန်ကုန်မြို့သူဝနမိုးလုံလေးလုံးအားကစားခမ်းမှာမှာကျင်းပမှာပါ။လက်ရှိချန်ပီယံရော်ဂျာဂရေ့စ်အနားယူခဲ့ပြီးတဲ့နောက်လစ်လက်နေရဲ့ချန်ပီယံစုအတွက်သူတို့နှစ်ဦးရှင်ပြိုင်ထိုးတက်ကြမှာဖြစ်ပါတယ်။ဒီပွဲအကျိုးမနေ့ကပြုလုပ်တဲ့ကမ္ဘာချန်ပီယံနှစ်ဦးပူးတွဲသတင်းစာရှင်းလင်းပွဲမှာအောင်လာအန်ဆန်းကနောက်ထပ်ကမ္ဘာချန်ပီယံဖြစ်အောင်ကြိုးစားပြီးရှင်ပြိုင်သွားမယ့်အကြောင်းအခုလိုပြောပါတယ
်။ဒီပါတဲ့သူကြောက်ရှိတာကျွန်တော်မှရောက်ရှိရတယ်။အားလုံးတော့အားပေးတဲ့အားလုံးကိုကျွန်တော်ဟောရတယ်။အာဒီမျိုးဖန်တီဆိုအားပေးတဲ့ကျွန်တော်တို့ကြောက်ရှိတာလို့ဆိုတာပုံရှိတယ်။အဲ့ဒါပြီးတော့ဒီပါတဲ့ကြာပြီးတော့နောက်ပိုင်းကနောက်နောက်ပါတဲ့သူကပါလို့ဆက်တော့ကျွန်တော်ဟောဝိကစံအပွားလိုက်ခရီးဝိကစံတပတ်ကိုကျွန်တော်ရအောင်လုပ်ရတော့ကုကျိုးစားဖြစ်ပါတယ်။
သတင်းစာရှင်းလင်းပွဲမှာပြိုင်ဘက်အလက်ဇန်ဒါမာဂတိုကလည်းအခုပြုလုပ်မဲ့ပွဲဟာသူ့ဘဝအတွက်အကြီးမားဆုံးစိန်ခေါ်ပွဲတစ်ခုဖြစ်တယ်လို့ပြောသွားပါတယ်။မြမစပတ်အုံးလို့နာမည်ကြီးတဲ့အသက်32နှစ်အရွယ်ကချင်တိုင်းသားအောင်လာအန်ဆန်းဟာ2019ခုနှစ်ဇူလိုင်လကရန်ကုန်မှာကျင်းပတဲ့ One Championship Middleweight တန်းကမ္ဘာချန်ပီယံပြိုင်ပွဲမှာအနိုင်ရရှိပြီးကမ္ဘာ Middleweight တန်းချန်ပီယံဖြစ်လာတဲ့ပထမဦးဆုံးမြန်မာတိုင်းသားတအုပ်လည်းဖြစ်ပါတယ်။အဲဒီနောက်ပိုင်းစိန်ခေါ်ရှင်ပြိုင်ထိုးတက်တဲ့ပွဲတွေမှာလည်းဆက်လက်အနိုင်ရရှိပြီးကမ္ဘာ Middleweight တန်းချန်ပီယံကိုဆက်လက်ထိန်းသိမ်းထားနိုင်ခဲ့တာပါ။အခုနောက်တစ်ဆင့်Light Heavyweight ကမ္ဘာချန်ပီယံဖြစ်လာဖို့အတွက်ရှင်ပြိုင်ထိုးတက်မဲ့ဘရာဇီးနိုင်ငံသား Heavyweight တန်းချန်ပီယံ Alexander Magado နဲ့ပတ်သက်လို့သူ့အနေနဲ့ဘယ်လိုပြင်ဆင်ထားသလဲဆိုတာကိုတော့အခုလိုသတင်းတောက်တွေကိုပြောပါရစ
ေ။သူကဂျူဂျစ်ဆူမှာကျွမ်းကျင်တယ်၊နှစ်ပတ်မှကျွမ်းကျင်တယ်။အဲဒီအတွက်ကျွမ်း Stand Up Fighting လုပ်မယ်သူကသူ့နဲ့ Struggle မဟုတ်တော့။အဲဒီအတွက်ကျွန်တော်ပို့လေ့ကျင့်ပါတယ်။အဲလိုမျိုးပို့အားစိုက်ပြီးတော့ပို့ကြိုးစားပါတယ်။
အခုပွဲကိုမြန်မာနိုင်ငံမှာကျင်းပတဲ့အတွက်အားတာချက်ရှိပေမဲ့သူအဓိကထားအာရုံစိုက်ရမယ့်အချက်ကိုလည်းအောင်လာအန်ဆန်းကအခုလိုပြောပါတယ်
အားတာချက်ရှိလို့ pressure ရောရှိရနော်ဘာလို့လဲဆိုတော့ audience အားလုံးကမြန်မာဆိုတော့အားလုံးကြည့်နေပါတော့သူများတိတ်မသိဘူးဆိုတော့အဲ့လို pressure မရှိဘူးဒါပေမဲ့အဲ့လိုပဲဟိုကျွန်တော်ကစားကြတော့ဟိုအဲ့ဒီ pressure တွေကျွန်တော်တိတ်မစင်စားဘူးကျွန်တော်ရဲ့ focus ကအဲ့ဒီပွဲမှာပဲ
ဒါအပြင်လာမယ့်ပြိုင်ပွဲဟာအရင် Middleweight တန်းကမ္ဘာချန်ပီယံတအုပ်အနေနဲ့သူရှင်ပြိုင်ထိုးတက်ခဲ့တဲ့ပြိုင်ပွဲတွေနဲ့အရန်ကိုကွာခြားမဲ့အကြောင်းလဲအခုလိုပြောပါရစေ
။ကျွန်တော်အကောင်းဆုံးပွဲဖြစ်မယ်လို့ကျွန်တော်ယုံကြည်ပါတယ်။တစ်ပတ်နှစ်ပတ်ရမှဆိုတော့တော့တစ်ပတ်အချန်ပီယံရှစ်နှစ်ပတ်ရမှဆိုတော့ဟိုအားလုံးကိုဆက်ပြီးတော့အားပေးပါလို့ပြောချင်ပါတယ်။
အခု light heavyweight တန်းကမ္ဘာချန်ပီယံပြိုင်ပွဲဟာ2018ခုနှစ်အတွက်မြန်မာနိုင်ငံမှာပထမဦးဆုံးအကြိမ်ကျင်းပမယ့်ပွဲလေးဖြစ်ပါတယ်။အောင်လာအန်ဆန်းကိုအားပေးဖို့မြန်မာနိုင်ငံကပြိတက်တည်တာမကအမေရိကန်နဲ့နိုင်ငံတကာမှာရှိတဲ့မြန်မာတိုင်းသားပြိတက်တွေလည်းစိတ်ဝင်စားနဲ့ပြင်ဆင်နေကြပါတယ်။အဲ့ဒီထဲမှာ Maryland ပြည်နယ်ချင်းတိုင်းသားတွေလည်းပါဝင်တဲ့အကြောင်းနဲ့မြန်မာနိုင်ငံရဲ့ဂုဏ်ကိုဆောင်တဲ့ middleweight တန်းကမ္ဘာချန်ပီယံအောင်လာအန်ဆန်းအတွက်အရန်ကိုဂုဏ်ယူမိကြောင်းချင်းအတိုင်းဝိုင်းခေါင်းဆောင်တဦးဖြစ်သူ Reverend Dr.ပေါ်စောခိုင်က VOE ကိုပြောပါတယ
်ကျွန်တော်တို့သူ့ကိုတော်တော်လေးအားပေးတယ်ဘာဖြစ်ဖြစ်ကျွန်တော်တို့ပမာတွေလေးတစ်ခက်မှတစ်ခါတစ်ခါမှအဲ့ဒီမျိုးမကြုံဘူးတဲ့အချိန်ပေါ့နော်အခုလိုမျိုးဒီအချိန်ခါမှာအဲ့ဒီမျိုးကျွန်တော်ပမာတဲ့နာမည်တွေရလာတယ်ဆိုတော့ကျွန်တော်တို့တော်တော်လေးသူ့တက်ကိုပေါ့နော်အဝမ်းမြောက်ပေးတယ်ဝမ်းသာပေးတယ်သူ့ရဲ့အောင်မြင်ခြင်းကတော့ကျွန်တော်တို့မြန်မာနိုင်ငံရဲ့ဂုဏ်ကိုမြင့်တင်တာနဲ့လည်းတူတယ်ဆိုတော့ကျွန်တော်တို့တော်တော်လေးသူ့ကိုအားပေးတယ်အောင်လည်းအောင်မြင်စေခြင်းနဲ့
ဖေဖော်ဝါရီလ23ရက်နေ့မှာကျင်းပမယ့် Light Heavyweight တန်းကမ္ဘာချန်ပီယံပြိုင်ပွဲမှာအောင်လာအန်ဆန်းနဲ့ Alexander Magado တို့ရှင်ပြိုင်ထိုးတက်ပြီး MMA လက်ဝိတ်လောကမှာနာမည်ရလာတဲ့အသက်33နှစ်အရွယ်ဖိုးတော်ကလည်းကမ္ဘောဒီးယားလက်ဝိတ်သမားနဲ့ရှင်ပြိုင်ထိုးတက်မှာဖြစ်ပါတယ်ရှင
်။မှန်ကျင်နိုင်ပြုတ်ပြသွားတာဖြစ်ပါတယ်ခင်ဗျာ။အခုဒရင်နောက်တစ်ပုတ်ကိုဆက်ပါမယ်။မြန်မာနိုင်ငံမှာမွေးကင်းစကလေးတည်ဆုမှုကကမ္ဘာအဆိုးအဝါဆုံးနိုင်ငံ73နိုင်ငံထဲမှာပါဝင်နေတယ်လို့ UNICEFကုလသမဂ္ဂကလေးများရန်ပုံငွေအဖွဲ့ရဲ့နောက်ဆုံးအစီရင်ခံစာမှာဖော်ပြလိုက်ပါတယ်။ဒီတစ်ပတ်ထုတ်ပြန်တဲ့အဲ့ဒီအစီရင်ခံစာအရကမ္ဘာအဆင်းရဲဆုံးနိုင်ငံတချို့မှာတစ်နှစ်အောက်အရွယ်မွေးကင်းစကလေးတည်ဆုံမှုကဂျပန်နဲ့စင်ကာပူလိုချမ်းသာတဲ့နိုင်ငံတွေထက်အစားပေါင်း90ကျော်ဟနေတယ်လို့လည်းဆိုရတဲ့မြန်မာနိုင်ငံမှာတခြားဆိုးဝါးတဲ့နိုင်ငံတွေနည်းတူတိရက်ဒေသတွေထိသွားပြီးတော့ အလုပ်လုပ်တဲ့တပ်ဖွဲ့ဆရာမတွေပုံမှုမွေးထုတ်ပေးဖို့ကအရေးကြီးဆုံးလို့ကျမကြီးပညာရှင်တွေကပြောတဲ့အကြောင်း VOA သတင်းတောက် Research Link တင်ပြထားတာကိုကိုဝင်းမင်းကစူးစီးတင်ပြထားပါတယ်ခင်ဗျာ
ဟုတ်ကဲ့ပါဒီ UNICEF အဖွဲ့အမှုဆောင်ဒါရိုက်တာ Henry Tafo ကလွန်ခဲ့တဲ့25နှစ်အတွင်းတစ်နှစ်အထက်နဲ့9နှစ်ယောက်ကလေးတွေရဲ့သေဆုံးမှုနှုန်းတစ်ဝက်လျှော့ချနိုင်ခဲ့ပေမဲ့ဒီတစ်နှစ်ထက်ငယ်တဲ့မွေးကင်းဆသေဆုံးမှုကိုတော့အလားတူတိုးတက်အောင်မစွမ်းဆောင်နိုင်ခဲ့ဘူးလို့ထောက်ပြလိုက်ပါတယ်အမှုဆောင်ဒါရိုက်တာ4ကဆက်ပြီးအခုလိုမွေးကိစ္စကလေးတွေသိရတဲ့ယောဂအများစုကကာကွယ်လို့ရတာတွေဖြစ်ပြီး80ရာခိုင်နှုန်းကလာမရှိပဲမွေးတာမွေးဖွားစဉ်နောက်ဆက်တွဲပြဿနာကြောင့်လည်းအဆုတ်အေးမိတာတွေနဲ့သွေးစိတ်တက်တာအပါအဝင်ယောဂပိုးဝင်တာတွေကြောင့်ဖြစ်တယ်လို့ဆိုပါတယ်။နိုင်ငံပေါင်း195နိုင်ငံကိုစစ်တမ်းကောက်ခဲ့ရမှာတင်းပြခြင်းအပြင်အစိုးရဆုံးနိုင်ငံမှာကလေးတစ်ထောင်မွေးခဲ့ရမှာ29ဦးသေခဲ့ရပြီးချမ်းသာတဲ့နိုင်ငံတွေမှာတော့တထောင်မှာ3ပဲတည်ဆုံးခဲ့တယ်လို့ဒီ UNICEF အစီရင်ခံစာမှာဖော်ပြထားပါတယ်။တကမ္ဘာလုံးမှာအခုလိုမူကိစ္စအကြီးအကျယ်တည်ဆုံးနေတာကို UNICEF ရာရှိ Mac French က
There are 2.6 million babies who die every year.
မွေးပြီးပထမလတည်းမှာပဲတည်ဆုံးရတဲ့ကလေးကတကမ္ဘာလုံးမှာတစ်နှစ်ကို 2.6 သိန်းတောင်ရှိပါတယ်။အဲ့တော့တရက်ဆိုရင်ဒီမွေးကိစ္စကလေးပေါင်း 9,000 ထိတည်နေရတာပေါ့ရှင်
။ဒီကမ္ဘာတစ်ခုလုံးမှာအဆိုးဆုံးတည်ဆုံးမှုကတော့မွေးကိစ္စ22ရောက်မှာတရားနှုံးနဲ့ဆင်းရဲတာအပြင်စစ်ပွဲတွေရှိနေတဲ့ပါကစ္စတန်နိုင်ငံမှာဖြစ်ခဲ့ပြီးအရှိတောင်အရှာမှာလာအိုစ်ပင်းရဲ့အဆိုးဆုံးဖြစ်တဲ့မြန်မာနိုင်ငံမှာလည်းမွေးကိစ္စတထောင်မှာ25ဦးနှုံးနဲ့တည်ဆုံးနေတယ်လို့ဒီ UNICEF ကထောက်ပြခဲ့ပါတယ်။မြန်မာနိုင်ငံမှာတော့သင့်တော်တဲ့တာဖွားဆရာမမလုံလောက်ပဲကိုဝင်စောင့်ရှောက်မှုအသိနည်းတာကအဓိကပြဿနာပါလို့မြန်မာနိုင်ငံဆရာဝန်များအသင်းရဲ့အထွေထွေယောဂကုဆရာဝန်များအဖွဲ့ကဒေါက်တာမြင်းဦးကဆိုပါတယ်
။တော်တော်များများဆင်းရဲတဲ့နိုင်ငံတွေမှာကကျွန်တော်ကိုကိုယ်ဆောင်မိငယ်ဆောက်ဆောက်မှုဆိုတာကနည်းတတ်တယ်လေနေရာတိုင်းမှာမရနိုင်ဘူးအဝေးလံခေါင်ပြတဲ့နေရာတွေပေါ့နော်အဲ့တော့ဗမာနိုင်ငံအနေနဲ့ကနော်ဆင်းရဲတဲ့နိုင်ငံတွေမှာလည်းပါတယ်ဒီကျမကြီးစနစ်ကြီးတစ်ခုလုံးမှာတပတ်ပွားဆင်မာတွေလည်းမလုံလောက်ဘူးပေါ့နော်ဒီကလေးကိုယ်ဆောင်မိခင်တွေကိုဆောက်ရှောက်မှုကဗမာတွေရဲ့အသည့်ကိုပါပေါ့နော်ငါတို့ကကိုယ်ဝန်ရှိလို့ရှိရင်ဒီတပတ်ပွားဆင်မာတွေပဲဖြစ်ဖြစ်တွန့်ရံဆရာမယ်အဲ့မယ်ကြည့်နေရမယ်ပေါက်ချောက်နေရမယ်ဆိုတဲ့အသိပိုးမရှိဘူး
UNICEF ရရှိ French ကလည်းဒီပြဿနာကိုဖြေရှင်းဖို့ပထမအရေးကြီးဆုံးကကြေးလက်အရောက်သွားနိုင်တဲ့ကျန်းမာရေးဝန်ထမ်းတွေကိုသင်တန်းပေးဖို့ပါလို့အခုလိုဆိုပါတယ
် We know that one of the things that would help babies the most
ဝေးလာတဲ့ကလေးတွေအတွက်အကောင်းဆုံးတစ်ခုကတော့အန်ဒီရဲ့ကင်းအောင်မွေးဖွားပေးနိုင်သူတွေရဲ့လက်ထဲစရောက်ဖို့ဆိုတာကျွန်မတို့သိထားပါတယ်အဲ့တော့သင်တန်းပေးထားတဲ့သားဖွားဆရာမတွေသူနာပြုတွေဆရာဝန်တွေရှိဖို့လိုပါတယ်ဒီမွေးချင်းမှာအဆင့်မြင့်စေယုံကြည်တွေမလိုသေးပါဘူးကျင်းလက်လူလူကြားတဲ့အရောက်သွားနိုင်တဲ့တင်နေပေးထားတဲ့ကျန်းမာရေးလှုပ်သားတွေရနိုင်ရင်ကိုပဲပထမအရေးကြီးတဲ့တစ်ဆင့်အောင်မြင်သွားပါပြီ
။ဒေါက်တာမြင်းဦးကလည်းဒါကိုသဘောတူပြီ
းအဝေးလံခေါင်ပြတဲ့နေရာတွေပေါ့နော်။နောက်အခုဒီသားဖွားဆရာမတွေသိကျင်ပေးရတယ်လက်ရှိတယ်။အရန်သားဖွားဆရာမတွေမွေးထုတ်ပြီးလောက်ရမှာမေးရတ
ယ်။ UNICEF ရရှိ French ကလည်းတခြားလှုပ်ပေးနိုင်တဲ့အရေးကြီးတာတွေကရေကောင်းရေတန်ရနိုင်ရေးပိုးသန့်စင်ဆေးတွေသုံးနိုင်ရေးမွေးပြီးချိန်မိခင်ရင်ွယ်တဲ့နွေနွေထွေးထွေးနိုးတိုင်နိုင်ရေးအာဟာရပြည့်ဝရေးတွေပါပဲလို့ဆိုပါတယ်။ဒေါက်တာအမင်းကလည်းမြန်မာနိုင်ငံမှာကိုဝင်စောင့်ရှောက်မှုအသိနည်းလို့ဖြစ်ရတဲ့နောက်ပြဿနာတွေကိုအခုလိုဆက်ရှင်းပြပါပါတယ်။
အဲ့တော့မိခင်ကအဟာရရှုတယ်နဲ့ကလေးငယ်တွေကမေးမစီလားမစီပဲနဲ့မွေးဖွားလာတာတွေဒီကူကကလေးတွေမွေးလာတယ်လို့ချက်ကျိုးတွေကိုဖြစ်တယ်လို့ညှက်တာတွေအုပ်တာတွေဒါနဲ့ကလေးငယ်လေးတွေသိရတာရှိတာ
။ဒါအပြင်ပိုးဝင်တဲ့ယောဂါတွေကုသရမှာဆင်းရဲတာကြောင့်လည်းအဟာရနဲ့ဆေးဝါးမလုံလောက်မှုကပြဿနာဆက်ဖြစ်နေတယ်လို့ဒေါက်တာအမင်းဦးကဆိုပါတယ်။ဒေါက်တာမြင်းကဆက်ပြီးမြန်မာနိုင်ငံမှာနောက်ထူးခြားတာတစ်ခုက
ဘလူလာအတက်ကုန်နေရလဲပေါ်ပေါ်လာတာပေါ့နော်သူကတူတင်ပြီးတော့အကာအကွယ်ထားဘူးအဲ့တော့လရင်မှာချက်ချတယ်ဆိုတော့လေဒီကလေးငယ်အသေးတောက်ထဲမှာပါနေတာပေါ့
ဒါအပြင်မွေးဖွားစဉ်နောက်ဆက်တွဲပြဿနာကြီးတစ်ခုဖြစ်တဲ့အောက်ဆီဂျင်မဝတည်ဆုံးရတာအတွက်မြန်မာနိုင်ငံမှာအဆင့်မြင့်ဆက်ကိရိယာတွေနည်းလွန်းနေသေးတယ်လို့လည်းဒေါက်တာမြင်းကဆက်ထောက်ပြပါတယ်တကယ်တော့ UNICEF အနေနဲ့လည်းအခုလိုမွေးကိစ္စကလေးတည်ဆုံးမှုများလွန်းနေတဲ့နိုင်ငံအစိုးရတွေအနေနဲ့အားနည်းလွန်းနေတဲ့ကျန်းမာရေးစောင့်ရှောက်မှုလုပ်ငန်းကြီးတစ်ခုလုံးအတွက်ဘတ်ဂျက်ပိုသုံးသင့်တယ်လို့ထောက်ပြလိုက်ပါတယ်ခင်ဗ
ျကိုဝင်းမင်းပြောပြသွားတာဖြစ်ပါတယ်အခုတော့ဒေတာတွင်တင်းတပုတ်ကိုနားဆင်ရပါမယ်တောင်ကိုရီးယားနိုင်ငံမှာဆောင်းရသည့်အိုလံပစ်အားကစားပြိုင်ပွဲတွေကျင်းပနေတဲ့အတွက်ရွှေ့ဆိုင်းထားတဲ့အမေရိကန်နဲ့ပူးတွဲစီရေးလေ့ကျင့်မှုကိုဧပြီလမှာကုန်ငင်မှာပြုလုပ်မယ်လို့တောင်ကိုရီးယားကာကွယ်ရေးဝန်ကြီးဌာနကတောင်ဝင်ရှိသူတွေကပြောကြားလိုက်ပါတယ်တောင်ကိုရီးယားနဲ့အမေရိကန်ပူးတွဲစစ်ရေးလက်ကျင့်မှုကမြောက်ကိုရီးယားကိုရန်စားတဲ့လို့ရဖြစ်တယ်လို့မြောက်ကိုရီးယားဘက်ကတုံ့ပြန်ပါတယ်တောင်နဲ့မြောက်ကိုရီးယားနှစ်နိုင်ငံကြားပြန်လည်ထိပ်တွေ့ဆက်ဆံတဲ့လမ်းစာပေါ်နေချိန်မှာပြုလုပ်မဲ့စစ်ရေးလက်ကျင့်မှုကြောင့်ဘလို့အကျိုးသက်ရောက်မှုတွေရှိလာနိုင်ပါသလဲ VOA သတင်းတောက် Victor BT ရဲ့သတင်းကိုမဆုမြတ်မောင်ကဆက်လက်တင်ပြပေးပါလိမ့်မယ်ခင်ဗျာ
အမေရိကန်နဲ့တောင်ကိုရီးယားနိုင်ငံတို့ကြားနှစ်ဆင်ပြုလုပ်တဲ့ပူးတွဲစစ်ရေးလက်ကျင့်မှုကိုပျုံချမ်းမြို့မှာကျင်းပနေတဲ့ဆောင်းရာသီအိုလံပစ်အားကစားပွဲတွေကြောင့်နောက်ဆုတ်ထားပါတယ်ဆောင်းရာသီအိုလံပစ်ပွဲတွေအပြင် မတန်စွမ်းအိုလံပစ်ပြိုင်ပွဲတွေပြီးဆုံးမဲ့မတ်လ18ရက်နေ့နောက်ပိုင်းဧပြီလမကုန်ရင်အမေရိကန်ရဲ့ပူးတွဲစစ်ရေးလေ့ကျင့်မှုကိုပြုလုပ်သွားမှာဖြစ်တယ်လို့တောင်ကိုရီးယားကာကွယ်ရေးဌာနတာဝန်ရှိသူတွေကအင်္ဂါနေ့ကပြောကြားခဲ့ပါတယ်။အခုလိုအမေရိကန်နဲ့တောင်ကိုရီးယားတို့ပူးတွဲစစ်ရေးလေ့ကျင့်တာဟာမြောက်ကိုရီးယားကိုဝင်ရောက်ကျူးကျော်ဖို့ပြင်ဆင်တဲ့ရန်စတဲ့လှုပ်ရှားဖြစ်တယ်လို့မြောက်ကိုရီးယားအစိုးရဘက်ကမှတ်ယူထားပါတယ်။ဒါပေမဲ့တောင်ကိုရီးယားအတွက်ကသူစစ်တပ်ရဲ့စွမ်းရည်တိုးတက်အောင်အမေရိကန်နဲ့ပူးတွဲစစ်ရေးလေ့ကျင့်မှုဟာလိုအပ်တယ်လို့မြင်ကြောင်း Japan Forum for Strategic Studies ကအကြီးအကဲသုတေသီ Grant Newsom ကပြောပါတယ
် You have a lot of new troops and new officers who come to participate.And they need to learn how to do it as well. So this sort of
ပူးတွဲစစ်ရေးလေ့ကျင့်မှုထဲမှာတပ်သားတွေအများရှိတွေအများကြီးပါဝင်တဲ့အတွက်သူတို့အနေနဲ့လဲစစ်စင်ရေးဘယ်လိုလုပ်တယ်လဲဆိုတာကိုလေ့ကျင့်မှုလိုပါတယ်။ဒါကြောင့်ပူးတွဲစစ်စင်ရေးလေ့ကျင့်မှုကပုံမှန်လုပ်နေကြလို့အဲ့လိုဆက်ပြီးတော့လုပ်တဲ့လေ့ကျင့်မှုပဲဖြစ်ပါတယ်။ Baseball အသင်းလိုပါပဲအများအားလေ့ကျင့်နေဖို့လိုအပ်တဲ့လေ့ကျင့်မှုမျိုးပါ။ဒါရမကအမေရိကန်နဲ့တောင်ကိုရီးယားတို့နှစ်ဖက်စလုံးအတွက်နိုင်ငံရေးအရာရောစိတ်သက်ရေးအရာပါ။တစ်ဖက်နဲ့တစ်ဖက်ကူညီဖို့အရေးတန်ခိုင်မာတယ်ဆိုတာကိုပြတ်တာလည်းရောက်ပါတယ်။အဲဒါကြောင့်ဒီပူးတဲ့စီလေးချင်းမှုလုပ်ဖို့လက်တွေ့ကြတဲ့အကြောင်းချက်တွေအများကြီးရှိပါတယ်
။နှစ်စဉ်တောင်ကိုရီးယားနဲ့အမေရိကန်တပ်ဖွဲ့ဝင်တောင်းနဲ့ချီပါဝင်တဲ့ပူးတွဲစီလေးချင်းမှုဟာမြောက်ကိုရီးယားကိုဝင်ရောက်ကျူးကျော်ဖို့ပြင်ဆင်တဲ့လေ့ကျင့်မှုဖြစ်တယ်လို့မြောက်ကိုရီးယားဘက်ကအမြဲပြောနေတာပါ။ဒါပေမဲ့တောင်ကိုရီးယားနဲ့အမေရိကန်တို့အတွက်ကတော့ရန်ကိုကာကွယ်ဖို့အတွက်ရည်ရွယ်ပြုလုပ်တာသာဖြစ်တယ်လို့သုတေသီ Grant Newsom ကသုံးသပ်ပါတယ်။
Of course they will but these are essentially defensive this is the US and South Korea are operating on a strategic defensive
when ကိုရီးယားဘက်ကတော့အဲ့ဒီလိုပဲပြောပါလိမ့်မယ်ဒါပေမဲ့ဒီပူးတဲ့စေလက်ချင်မှုကကာကွယ်ရေးအတွက်တက်တက်တာဖြစ်ပါတယ်ကိုရီးယားကျွန်းဆက်မှာမဟာဗျူဟာမြောက်ခံစစ်အတွက်အမေရိကန်နဲ့တောင်ကိုရီးယားဆောင်းနေတာပါအမေရိကန်လုံးတည်းမြတောင်ကိုရီးယားလုံးတည်းမြကိုမြောက်ကိုရီးယားဘက်ကတော့သူ့နိုင်ငံကိုကျူးကျော်ဖို့ပဲလို့မြင်မှာပါပဲဒါပေမဲ့အမေရိကန်ဘက်ကရောတောင်ကိုရီးယားဘက်ကပါမြောက်ကိုရီးယားကိုကျူးကျော်ဖို့ဆိုတဲ့ကိစ္စကိုအလေးနဲ့တောင်မထားပါဘူး။ဒါကြောင့်ပူးတဲ့စီရင်လေ့ကျင့်မှုမျိုးကိုခုခံကာကွယ်ဖို့အတွက်လေ့ကျင့်တယ်လို့ပဲမြင်နေပါတယ်
။တောင်ကိုရီးယားနိုင်ငံပျောင်ချမ်းမြို့မှာပြုလုပ်တဲ့ဆောင်းရာသီအိုလံပစ်ပွဲတော်ဖွင့်ပွဲကိုမြောက်ကိုရီးယားရဲ့နိုင်ငံတော်ဟန်ပြအကြီးအကဲတာမကမြောက်ကိုရီးယားကောင်းဆောင်ရဲ့ညမကင်မျိုးဂျုံမှလာရောက်ပြီးတောင်ကိုရီးယားသမ္မတနဲ့လည်းတွေ့ဆုံခဲ့ကြပါတယ်။မြောက်ကိုရီးယားမှာနှစ်နိုင်ငံထိပ်သီးစည်းဝေးပွဲကျင်းပဖို့ကမ်းလှမ်းတဲ့အစားကိုလည်းကင်ဂျုံအန်းကမြန်မာကနေတဆင့်တောင်ကိုရီးယားတမရကိုပေးခဲ့ပါတယ်။အခုလိုတောင်နဲ့မြောက်ကိုရီးယားနှစ်နိုင်ငံကြားပုံမှန်ဆက်ဆံရေးပြန်ဆဖို့အစပြိုးနေတယ်လို့မြင်ရချိန်မှာတောင်ကိုရီးယားနဲ့အမေရိကန်တို့ပူးတွဲစစ်ရေးလေ့ကျင့်မယ့်ကိစ္စကြောင့်ဘလို့တက်ရောက်မှုတွေရှိလာနိုင်ပါသလဲ
။ I would expect that North Korea will sort of play rough again andprobably cause some trouble
ကျွန်တော်ဒီတော့မြောက်ကိုရီးယားဘက်ကတင်းမာမှုပြန်ပြပြီးတော့ပြဿနာလှုပ်ကောင်းလုပ်မယ်လို့ကျွန်တော်ထင်ပါတယ်ဒါပေမဲ့လည်းမြောက်ကိုရီးယားဘက်ကတောင်ကိုရီးယားအကြိုက်လိုက်ပြီးတော့ထိတွေ့ဆက်ဆံထားနိုင်တဲ့အတွက်အောင်မြင်မှုကရနေပါတယ်ဒီတိုင်းသူတို့ဆက်ပြီးတော့တောင်ကိုရီးယားနဲ့ဆက်ဆံလုပ်မယ်အချိန်ကြာလာတဲ့အမျှအစိုးနဲ့အကောင်တွဲပြီးတော့လှုပ်ပြပါလိမ့်မယ်အိုလံပစ်ပွဲမှာတွေ့ရတဲ့တောင်နဲ့မြောက်ချစ်ချင်မှုကတော့အားကစားပြိုင်ပွဲပိတ်သွားပြီးတဲ့နောက်ပိုင်းတော်တော်ကြာကြာအထိခံမယ်လို့တော့ကျွန်တော်မထင်ပါဘူး
တောင်ကိုရီးယားနဲ့အမေရိကန်ပူးတွဲစစ်ရေးလေ့ကျင့်မှုပြန်လုပ်မယ့်အစီအစဉ်ဟာမြောက်ကိုရီးယားဘက်ကတောင်ကိုရီးယားနဲ့အဆင်ပြေအောင်တက်တက်ကြွကြွအားထုတ်ဆောင်ရွက်မှုတွေအပေါ်ကြောချမ်းစရာရန်စတဲ့လှုပ်ရဖြစ်တယ်လို့မြောက်ကိုရီးယားအစိုးရပိုင်း KCNA သတင်းဌာနကတုံ့ပြန်သွားပါတယ်တင်းမာမှုတွေကိုလျှော့ချနိုင်ဖို့နဲ့ငြိမ်းချမ်းတဲ့ပတ်ဝန်းကျင်ကိုဖန်တီးနိုင်ဖို့နိုင်ငံတကာအတိုင်းအဝိုင်းရဲ့စိတ်အားထက်သန်မှုကိုလည်းရန်စလိုက်တာဖြစ်တယ်လို့မြောက်ကိုရီးယားဘက်ကပြောကြားခဲ့ပါတယ်ရှင်
ဘတ်စုမြတ်မမခင်ဗျာဒီကနေ့အတွက်သတင်းလွှာတွေကတော့ဒီလောက်ပါပဲမကြခင်မှာထုတ်လွှင့်မဲ့ဒုတိယပိုင်း나이ဝဲအစီအစဉ်မှာတော့တရရဲ့လီလိုင်းဆွေးနွေးခန်းကိုပြန်လည်ပြီးတော့တင်ဆက်ပေးမှာမို့နားဆင်စောင့်မျှော်နားဆင်ကြပါခင်ဗျာ
ဒီဝေမြန်မာပိုင်းရဲ့အသံလွှင့်အစီအစဉ်တွေကိုဒီနေ့ကို9ချိန်ထုတ်လွှင့်ပေးနေပါတယ်မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီအထိတိုင်းဒိုမီတာ32 40 48အပြင်ဒုတိယနာရီဘက်မှာတိုင်းလက်မီတာ190မှာပါနားဆင်နိုင်ပြီးဒီအစီအစဉ်ကိုမနက်7နာရီကနေ9နာရီအတွင်းပြန်လည်ထုတ်လွှင့်ပေးနေပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုတော့တိုင်းဒို7 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့တိုင်းဒို19 25 32နဲ့စနေတနင်္ဂနွေမှာတိုင်းလက်မီတာ190ကပါထမ်းယူနားဆင်နိုင်ပါတယ်။ဒ ီည9နာရီအစီအစဉ်ပြည်ပချင်းည10နာရီမှာလိုင်းဒိုမီတာ2532နဲ့လိုင်းလမီတာ190ကနေပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်။ VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာ kilohertz အသေးစိတ်ကိုအင်တာနက်စာမျက်နှာ burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ။
မင်္ဂလာနံနက်ခင်းပါခင်ဗျာမြန်မာစံတော်ချိန်မိနစ်6နာရီခွဲရှိပါပြီ VOA American အတန်မြန်မာပိုင်းက2018ခုနှစ်ဖေဖော်ဝါရီလ27ရက်ဗုဒ္ဓဦးနေ့မနေ့ဖက်အစီအစဉ်တွေကိုဆက်လက်ထုတ်လွှင့်နေပါတယ်ဒီအစီအစဉ်ကိုလက်ရှိထုတ်လွှင့်ပေးနေစေဖြစ်တဲ့ line meter 324048တို့အပြင် line meter 190 kHz 1505ကပါတိုးချဲ့ထုတ်လွှင့်ပေးနေသလို VOA ရဲ့ Facebook စာမျက်နှာဖြစ်တဲ့VOA Burmese News မှာလည်းအချိန်နဲ့တပြေးညီဖမ်းယူနားဆင်နိုင်ပါတယ်အခုဒုတိယပိုင်းမှာဆိုရင်တော့
လေမြို့တည်ရက်ဖက်ဖွဲ့စည်းရေးကဏ္ဍတိကျကဏ္ဍအနေနဲ့အဲဆွေးနွေးတဲ့ကိစ္စမျိုးပဲဖြစ်ပြီးတော့ parallel တော့တွားနေပြီးတော့ကျမတို့ဒီအထဲထဲမှာဝင်ပြီးတော့ဆွေးနွေးနိုင်သွားတော့အားနေ
ဒါကတော့ direct လေးလိုက်ဆွေးနွေးကအစီအစဉ်ကိုပြန်လည်ထုတ်လွှင့်တဲ့အခါမှာအပြည့်စုံနားဆင်ကြရမှာပါအဲ့ဒါပြင်နိုင်ငံတကာသတင်းမီဒီယာတွေပေါ်မှာဖော်ပြတဲ့မြန်မာနိုင်ငံအကြောင်းတွေကစိတ်ဝင်စားစရာအကြောင်းအရာတွေကိုကောင်းထုတ်တင်ပြထားတဲ့အစီအစဉ်နာနေခင်အင်္ဂလိပ်စာသင်ခန်းစာပို့ချက်ချက်စာရာတွေကိုထုတ်လွှင့်ပေးဖို့ရှိပါတယ်အခုရင်ဆုံးတော့ကမ္ဘာမီဒီယာတွေကစိတ်ဝင်စားစရာမြန်မာနိုင်ငံအကြောင်းတွေကိုမူလအပေါ်မပြတ်ဦးကျော်စံတာနဲ့ကိုကျော်အောင်လင်းတို့ကတင်ပြပေးပါလိမ့်မယ်ခင်ဗျာ
နုနယ်သေးတဲ့မြန်မာညီညာရေးခီးစီဆိုတဲ့ကောင်းစဉ်နဲ့ Ashuman Chowdhury သထားတဲ့ဆောင်းပါးကို eurasianreview.com မှာဖတ်ရပါတယ် MCA ကပြည်လုံးကျောအပြည့်အသဘောတူညီချက်ကိုတိုင်းရင်းသားအင်အားစုနှစ်ခုထပ်မံလက်မှတ်ရေးထိုးကြပါတယ်ဒါပေမဲ့ညီညာရေးဖြစ်စဉ်ကနှိကွေးမှမကပိုအရေးကြီးတဲ့တပ်နာရင်းရင်ဆိုင်နေရတာပါ။တချင်းပြည်နယ်မှာတိုက်ပွဲတွေပြင်းထန်လာခဲ့ပါတယ်။တပ်မတော်ကဆောင်းရသည်ထိုးစစ်တွေဆင်နေလာတာဖြစ်ပါတယ်။ KIA ဟာတရုတ်နဲ့ပုံမနှိစက်လာတယ်လို့သုံးသပ်သူတွေကဆိုကြပါတယ်။တပ်မတော်ထိုးစစ်တွေကြောင့် KIA အပါအဝင်မြောက်ပိုင်းအဖွဲ့တွေနဲ့ညီညာရေးအလားအလာအပြော့သွားစေပါတယ်။အပြည့်အသဘောတူညီချက်လက်မှတ်ရေးထိုးထားသူတွေရောထိုးမထားသူတွေပါစစ်တပ်ရဲ့ရန်လိုတဲ့အပြုအမူတွေပေါ်မယုံသင်ကပုံမဖြစ်လာကြပြီးတိုင်းဒါအခွင့်အရေးကံသက်စစ်တပ်ကိုအာဏာပိုးပေးထားတဲ့2008ဖွဲ့စည်းပုံကိုတောင်ဆန်းစုကြည်ပြင်ထိုင်ပါမလားဆိုတာကိုပုံမစံပြရှိလာကြပါတယ်။ဒီအချိန်မှာတိုင်းဒါအဖွဲ့အစ်နှစ်ခုက NCA ကိုလက်မှတ်ရေးထိုးလိုက်ကြတာဖြစ်ပါတယ်။ဒါပေမဲ့မကြခင်မှာပဲ NMSP ကမွန်ပြည်သက်ပါတီကတော့လက်နဲ့စွန့်မှာမဟုတ်ဘူးလို့ပြောကြလိုက်ပြန်ပါတယ်။ဒါကိုအစိုးရကဘယ်လိုကင်တွယ်လာမလဲဆိုတာမသိရသေးပါဘူး။ LDU ခေါ်လာဟုအဖွဲ့ဟာလည်းထိုင်းအခြေစိုက် NGO သာသာမျှသာဖြစ်တယ်လို့အကျိုးကဆိုကြပါတယ်။အင်အားကြီးဆုံးတိုင်းသားလက်နက်ကိုင်အများစုတွေဟာ NCA ကိုလက်မှတ်မထိုးကြသေးပါဘူး။အခုလောလောဆယ်ရခိုင်ပြည်နယ်နဲ့ပတ်သက်ပြီးနိုင်ငံတကာရဲ့ပြင်းထန်တဲ့ဝေဖန်မှုတွေနဲ့ရင်ဆိုင်နေရခြင်းဒေါအောင်ဆန်းစုကြည်ရဲ့ငင်းငန်းရေးဖြစ်စဉ်ကလည်းပုံမတာစီပြီးအခက်အခဲတွေကြုံနေရပါတယ်။ဒီချိန်မှာသတင်းလောကနဲ့တက်ကြွလှုပ်ရှားသူအုပ်စုတွေရဲ့ဖိအားကြောင့်လည်းငင်းငန်းရေးဖြစ်စဉ်ရဲ့အလှစင်တွေကသူတို့အလှူငွေထောက်ပံ့ရေးကိစ္စကိုပြန်လည်သုံးသပ်စရာဖြစ်လာနိုင်ပြီးရန်ပုံငွေအခက်အခဲကြုံလာနိုင်ပါတယ်။တမတော်အနေနဲ့တိုင်းသားအင်အားစုတွေကိုအဓိကပြစ်မှတ်ထားနေသရွေ့ညဉ့်ဉန်းရေးမရနိုင်ပါဘူးအစိုးရနဲ့အပြည့်အလက်မှတ်မထိုးသေးတဲ့တိုင်းသားအင်အားစုတွေသူတို့ရဲ့ဆိုင်ရာတိုင်းသားဒေသတွေအကြားယုံကြည်မှုမဖန်တီးနိုင်သေးတဲ့မျှတော့21ရာစုပင်လုံဆိုတာနှစ်စဉ်ပွဲလမ်းတစ်ပင်တရက်ထက်ပိုလိမ့်မယ်မဟုတ်ဘူးလို့ရေးသားထားပါခင်ဗျာ
အစိုးရလိုက်ပြုံလိုက်တတ်ဖြတ်တယ်ပြီးတော့ဖုံးကွယ်ခဲ့တယ်ဆိုတဲ့ကောင်းစဉ်နဲ့ဖေဖော်ဝါရီလ15ရက်နေ့ထုတ် Washington Post သတင်းစာရဲ့အိတ်တအဘော်ကိုဆက်ပြီးတော့ပြောပြပါမယ်ရခိုင်ပြည်နယ်မြောက်ပိုင်းကကမ်းခြေရွာလေးတွေဖြစ်တဲ့အင်းတင်ခြေရွာဟာဗုဒ္ဓဘာသာဝင်တွေရောရိုဟင်ဂျာမွတ်စလင်တွေပါနေထိုင်တဲ့ရွာပါအဲ့ဒီရွာကရာသီရွာသားတွေဟာဘင်္ဂလားပင်လယ်ော်တွင်းမှာတန်ငါလုပ်ငန်းတွေလုပ်ကြသလိုစပားတွေလည်းဆက်တွဲကြပါတယ်ဒါပေမဲ့ပြီးခဲ့တဲ့နှစ်စက်တင်ဘာလ2ရက်နေ့ကအင်းတင်ရွာမှာဖြစ်ခဲ့တဲ့ပြည့်ရဟာကဘာကိုတုံလုံးခြောက်ချစေခဲ့ပါတယ်တန်ငါပဲဈေးဆိုင်ပိုင်ရှင်ဆယ်ကျော်တဲ့အရွယ်ကျောင်းသား2ဦးနဲ့အစ္စလမ်တရားဟောဆရာ2ဦးအပါအဝင်စုစုပေါင်းရိုဟင်ဂျာမွတ်စလင်10ဦးအသက်ခံခဲ့ရပြီးတော့သူတို့အလောင်းတွေကိုမြေကျင်းထဲမှာထည့်ပြီးတော့မြှုပ်ခဲ့ပါတယ်။ဒီအင်းတင်ကျေးရွာလူတက်မှုကမြန်မာလူညိုရေးတပ်ဖွဲ့တွေရဲ့ရုံညာတွေကိုချိန်မုံရေးမှာတစိုက်တစ်ပိုင်းမဲ့ရှိပါသေးတယ်။ရခိုင်ပြည်နယ်မြောက်ပိုင်းကအကြမ်းဖက်မှုတွေဖြစ်ခဲ့တဲ့နေရာတွေစီနိုင်ငံတကာလေးလာသူတွေနဲ့နိုင်ငံသားသတင်းတော်တွေကိုမြန်မာနိုင်ငံကအဝေးမခံမဲ့ပိတ်ထားခဲ့တာပါ။ Reuters သတင်းသမားနှုတ်ဖြစ်ကြတဲ့ကိုဝါလုံးနဲ့ကိုကျော်စိုးတို့ကိုမြန်မာအာဏာပိုင်တွေကဒီဇင်ဘာ12ရက်နေ့တုန်းကဖမ်းဆီးခဲ့တဲ့ကိစ္စနဲ့ပတ်သက်ပြီး Reuters ကထုတ်ပြန်တဲ့အစီရင်ခံစာကအရေးကြီးပါတယ်။အင်းတင်ရွာမှာအသက်ခံရတဲ့သူ10ဦးကအကြမ်းဖက်သမားတွေလို့မြန်မာစစ်တပ်ကဆိုပါတယ်။ Reuters ရဲ့အစီရင်ခံချက်မှာတော့ဒီလူတက်မှုနဲ့ပတ်သက်တဲ့သတင်းစာကိုထုတ်ဖော်ခဲ့ပါတယ်။သတင်းသမားကိုဝလုံးတို့2ဦးဟာဖဲအမေရိကကချင်းမြင့်တဲ့လွတ်လပ်စွာရေးသားထုတ်ဖော်ခွင့်စုတွေကိုထိုက်ထိုက်တန်တန်ရခဲ့ကြပါတယ်။မြန်မာနိုင်ငံအနေနဲ့ဒီမိုကရေစီကိုလေးစားမှုအ ਨੇ အချင်းရှိနေသေးတယ်ဆိုရင် ကိုဝါလုံးတို့နှစ်ဦးရဲ့အမှုကိုရုပ်သိမ်းပြီးတော့သူတို့ကိုချက်ချင်းပြန်လွတ်ပေးရပါလိမ့်မယ်ဒီဖြစ်ပျက်တွေကဒီမိုကရေစီခေါင်းဆောင်နဲ့နိုဘယ်ငြိမ်းချမ်းရေးဆုရှင်ဖြစ်တဲ့ဒေါ်ဆန်းစုကြည်ရဲ့နာမည်နဲ့ဂုဏ်သိက္ခာကိုအကြီးအကျယ်ထိခိုက်စေတာပါအင်းဒင်ကျွေးရလူတက်မှုကကျင့်ဝတ်သိက္ခာရဆောင်ထမ်းရမယ်အချက်ကိုအများသိအောင်ပြလိုက်တာပါပဲကျူးလွန်ခဲ့တဲ့ပြည်မှ
တင်းမီဒီယာတွေကမြန်မာနိုင်ငံအကြောင်းကောက်နှုတ်ချက်ကိုတင်ပြခဲ့တာဖြစ်ပါတယ်။အခုဆက်လက်နားဆင်ရမှာကတော့အင်္ဂလိပ်စာသင်ခန်းစာအစီအစဉ်မှာ American Idiom အတုံးနှုံးအင်္ဂလိပ်စာသင်ခန်းစာတွေကိုဒေါ်လာလတ်တန်းကအစီအစဉ်တင်ဆက်ပေးနေတာဖြစ်ပါတယ
်။ဒီနေ့နဲ့အတွက်တင်ပြပေးမယ့် Idiom အတုံးကတော့
Piece of cake
ဆိုတဲ့အတုံးပဲဖြစ်ပါတယ်။စာလုံးပေါင်းက P-I-E-C-E, piece ka apayin da bai, O-F of, C-A-K-E, K-K-A, K-M-O, so do, zgwai kun ye, dayai, diwe ga, K-M-O da cha, damam ho, K-M-O da jong phit paare. Di dung ye, idiom diwe ga le, shin ye lu su ya ma ba, K-M-O so do, mui ni dwe, mingla zang dwe, sa da phin, akana dwe ma, ma paayin phit de, te go cho me ne, ya da shi de, mo myo phit da mo le, lu dwe chai da, di ye cha zi ya,ဖြစ်တဲ့တာဆိုတော့တခုခုခိုင်းလို့လောက်ရမယ်တာဝန်ကိုကိတ်မှုလို့သဘောထားရင်လုတ်ပြရမယ်လူတွေအပံမကြီးပဲလိုလေလေးနဲ့လုတ်ပြီးနိုင်တာမျိုးကိုရည်ညွှန်းပြောတာဖြစ်ပါလေ။တနည်းတော့လိုလိုချင်ချင်နဲ့လုတ်ပြတာလုတ်ပြရမှာအပံမကြီးတာတိတ်ကိုလွယ်တာကိုဆိုလိုပါလေ။ဒီသုံးနဲ့ပတ်သက်လို့ George ကပြတဲ့ဥမာကတော့
The report for my bosses today was a piece of cake. I finished it in a few minutes.
ကျွန်တော်စီအကိုကျွန်တော်ဒီနေ့အစီအခံစာတင်ရတာလွယ်မှလွယ်ပေါ့ဗျာမိနစ်အနည်းငယ်အတွင်းမှာပဲကျွန်တော်ပြီးသွားတယ်လို့ထည့်ပေးရပါတယ်ဥမာကိုနောက်တစ်ခေါက်နားဆင်ကြည့်ကြရအောင
် The report from my bosses today was a piece of cake. I finished it in a few minutes.
ခုခုခိုင်းလို့လောက်ရမယ်တာဝန်ကိုကိတ်မှုလို့သဘောထားရင်လုတ်ပြရမယ်လူတွေအပံမကြီးပဲလိုလေလေးနဲ့လုတ်ပြီးနိုင်တာမျိုးကို idiom အတုံးရဘယ်လိုပြောမလဲ
Piece ofof cake
တို့ပြောလို့ရပါတယ်အဲ့ဒါကတော့ဒီနေ့မနေ့တည်းတင်ပြခဲ့တဲ့ idiom အတုံးပဲဖြစ်ပါတယ
် American idiom အတုံးအင်္ဂလိပ်စာသင်ခန်းစာကိုတင်ဆက်ပေးခဲ့တာဖြစ်ပါတယ်အခုတော့မနေ့ညပိုင်းကဆွေးနွေးခဲ့ကြတဲ့တရားရည်လိုင်းအစီအစဉ်ကိုပြန်လည်ထုတ်လွှင့်ပေးပါတော့မယ်နားဆင်နေပါပြီခင်ဗျာ
လာပါခင်ဗျာဤကနေ့ညပိုင်းတရားလီလိုက်စီစဉ်ကနေပြီးကြိုးစားပါတယ်ကျွန်တော်ဒီနေ့ဆွေးနွေးမယ့်အကြောင်းအရာကတော့ဒီအာနာယ NLD ပါတီနဲ့ရပ်ဖက်လူမှုအဖွဲ့အစည်းတွေရဲ့ဆက်ဆံရေးအထူးဖြစ်တော့ NLD အစိုးရလက်အောက်မှာဒီလက်ထက်မှာရပ်ဖက်လူမှုအဖွဲ့အစည်းတွေရဲ့ဖွံ့ဖြိုးတိုးတက်မှုအခြေအနေကိုသုံးသပ်ဆွေးနွေးမှာဖြစ်ပါတယ် CSU လို့ခေါ်တဲ့ဒီရပ်ဖက်လူမှုအဖွဲ့အစည်းတွေအားကောင်းရှင်သန်မှုဆိုတာနိုင်ငံရဲ့ဒီမိုကရေစီအသွင်ကူးပြောင်းရေးနဲ့ဖွံ့ဖြိုးရေးအတွက်အရေးပါတယ်လို့ပဲတစ်ဖက်မှာတော့ CSU တွေကဒီမိုကရေစီကိုထိန်းချောင်းပေးနိုင်တဲ့အင်အားစုတစ်ယောက်လည်းဖြစ်ပါတယ်ဒါကြောင့်မို့လက်ရှိမြန်မာနိုင်ငံမှာရပ်ဖက်လူမှုအဖွဲ့အစည်းတွေရဲ့လွတ်လပ်ခွင့်လှုပ်ရှားရှင်သန်ကြီးထွားခွင့်ဘလို့အခြေအနေများရှိပါလဲဆိုတာနောက်ဒီ NLD ဆိုရလက်ထက်ရပ်ဖက်လူမှုအဖွဲ့အစည်းတွေရဲ့အနေအထားကိုဆွေးနွေးတော့မှာဖြစ်ပါတယ်။အဓိကပါဝင်ဆွေးနွေးပေးဖို့ကျွန်တော်ပုဂ္ဂိုလ်2ဦးကိုဖိတ်ခေါ်ထားပါတယ်။ပထမတူကတော့ဒေါ်ရွှေရွှေစိန်လက်ဖြစ်ပါတယ်။သူကတော့ဒီအထက်လွှတ်တော်ရဲ့ INGO NGO Committee ကပါ။အဲနောက်တူကတော့ဒီ Trigger Women Support Group ကဒီအမျိုးသမီးလှုပ်ရှားရေးအဖွဲ့ကဒေါ်ခင်လေးဖြစ်ပါတယ်။2ဦးစလုံးလီလိုက်ပေါ်ကိုရောက်နေပါတယ်ခင်ဗျာ။ကျွန်တော်အရင်ဆုံးတော့ဒေါ်ရှိရှိစိန်လက်ကိုမြေးကြပါလေခင်ဗျာဒေါ်ရှိရှိစိန်လက်ကြားပါလားခင်ဗျာအမကြီ
းဟုတ်ကဲ့ကြားပါတယ်
ကျွန်တော်ရည်စုံတော့အမတို့အခုလုပ်နေတဲ့ဒီလွတ်တော် INGO NGO Committee နဲ့ပတ်သက်လို့ပေါ့ဒီ Committee ကစပြီးလုပ်ခတဲ့ကအဓိကထားတာကဒီ INGO NGO နဲ့ဆက်ဆံရေးကိုအဓိကထားတာလားဒါမှမဟုတ် NGO ဖွံ့ဖြိုးရေးပိုင်းကိုဦးစားပေးလားဘယ်လိုအချက်မျိုးကိုအဓိကဦးစားပေးပြီးတော့လုပ်ခဲ့လဲလုပ်နေပါလေခင်ဗျာ
အခုခေတ်စီကျမတို့ကတော့လောလောဆယ်နေပေါ့နော်ကျမတို့ဆောင်ရွက်နေရတော့ဒီ NGO INGO တွေလုပ်ငန်းတွေဆောင်ရွက်တာမှာဖြစ်မူဝါဒပိုင်းဆိုင်ရာဖြစ်ပေါ့နော်လိုအပ်တဲ့အခက်အခဲကျမတို့နားထောင်နေအခုဆိုရင်ကျမတို့ဒီ INGO အဖွဲ့အစည်းပေါင်းပေါ့နော်ကျမတို့တော်တော်များများပေါ့မိခါနာ3ခု4ခုပေါ့နော်အဲ့ဒီ MOU ထိုးထားတဲ့ NGO နဲ့ပတ်သက်ပြီးသူတို့ရဲ့လုပ်ငန်းတွေဘယ်လိုဆောင်နေဘယ်လိုခက်ခဲရှိရဲဆက်လုပ်တော့မှာကျမတို့တွေ့ဆုံပြီးတော့မှကြားနာတယ်ပြီးတော့ကျမတို့ဥပဒေပေါ့နော် ကျမတို့ကွန်ပီအနေနဲ့ကတော့ဒီရက်ွက်ကြီးရအချို့ရေးနဲ့ဆိုင်တဲ့ဥပဒေကိုကျမတို့ကနေရောတင်တတိယကျင်းပြင်တဲ့ဥပဒေတင်ခဲ့ရပေါ့နော်အဲဒီကတော့ဒီ NGO တွေနဲ့တွေ့ဆုံပြီးတော့မှသူတို့ရဲ့အခက်အခဲတွေပေါ့နော်နောက်ကမှပူပေါင်းဆောင်ရွက်ရမယ့်ဟာတွေအဲဒါတွေကိုကျမတို့ကဟိုပေါ့သူတို့ရဲ့အတန်တွေနားထောင်မှာပေါ့
ဟုတ်ကဲ့အဲကျွန်တော်ခုနကအမပြောတဲ့အချိန်မှာရေတော့ကျွန်တော်ဒီနိုင်ငံတကာ NGO တွေနဲ့ပတ်သက်လို့မိကြပါတယ်သူတို့ကတော့အဓိကဒီတက်ဆိုင်ရာဝန်ကြီးဌာနတွေနဲ့ MOU ထူးပြီးတော့လောက်တာပေါ့နော်တချို့နေရာတွေမှာလွတ်လပ်လှူရှားဝင်ရတယ်ဒါပေမဲ့တချို့နေရာတွေမှာလည်းသူတို့တချို့အထူးဖြစ်တိုင်းသားဒေသတွေကိုသွားတာခက်ခဲရှိတယ်လို့လည်းကျွန်တော်ခန့်မှန်းလာကြားပါပါတယ်ခင်ဗျာအဲ့တော့အဲ့အချိန်တွေနဲ့ပတ်သက်လို့ဒီလွတ်တော်ကော်မတီအနေနဲ့ဘာတွေများလှုပ်ဆောင်ပေးနိုင်တာတွေရှိပါလဲခင်ဗျာသူတို့ရဲ့လွတ်လပ်စွာလှူရှားခွင့်လုပ်နိုင်ခွင့်ပေါ့
โอเคจมารุก็တော့ဒီမှာတတီဇယ်ဥပဒေပေါ့เนาะจมารุကတော့သူစီးနီးစီးတက်နေရှိတယ်အဲ့တော့จมารุကจมารุဒီ NGO တွေရဲ့အတောင်သားထောင်မျိုးจมารุတက်ဆိုင်ရပြည်ရေးပေါ့เนาะပြည်ရေးဒါတာဝန်ထားတာဆိုတော့ဒီဟာနဲ့ပတ်သက်ပြီးတော့จมารุလိုအပ်တာနောက်ခါမှာจมารุကတက်ဆိုင်နဲ့จมารุမယ်ပေါ့เนาะဒီတိုင်းပြည်သားကြီးပြည်နယ်မယ်ကိုယ်စားလှယ်တွေထားထားတာပေါ့အဲ့ကိုယ်စားလှယ်တွေနဲ့ဆက်သွယ်ပြီးတော့အခက်အခဲရှိလို့ရှင်ပေါ့เนาะจมารุကဒါမဲ့ဟိုအခက်အခဲရှိရဆိုတာစီးနီးစီးကန့်ပေါင်းနေပေါ့ဥပဒေပါမယ်ရတော့ကျမတို့ဖြစ်ရမှာပေါ့နော်ဒါတတ်မှတ်ထားတဲ့ MOU ဆိုလဲသူတို့ MOU မှာဘယ်နေရာကြီးလောက်ပိုင်ခွင့်ရှိတယ်လဲဒါဝန်ကြီးဌာနနဲ့ထိုးထားတာရှိတယ်နောက်ဘယ်လိုလုပ်ငန်းတွေဆိုတာသူတို့ရဲ့ MOU မှာပါတယ်ပေါ့နော် MOU နဲ့လုပ်တဲ့ဟာတွေမှာအခက်အခဲရှိတယ်ဆိုရင်တော့ကျမတို့ကိုယ်စားလှယ်နဲ့ပူးပေါင်းပြီးတော့ကျမတို့ကူညီပေးပါတယ
်အဲမြန်မာနိုင်ငံမှာဇွန်တရာပွင့်လင်းလာတဲ့အချိန်မှာဒီ NGO အသေးလေးတွေဒေသဆိုင် NGO တွေလည်းအများကြီးပေါ်လာပါတယ်ခင်ဗျာအဲ့တော့ဒီဖွဲ့တွေနဲ့မတို့ဒီလွှတ်တော်ကော်မတီနဲ့ဆက်ဆံနိုင်မှုဆောင်ရွက်နိုင်မှုကဘယ်လောက်ထိရှိပါလဲခင်ဗျာ
แต่จมารุดิลอลอเซ่จมารุก็ดิโลเคลเนี่ยတော့အခုလောလောဆယ်ဟိုကော်မတီအနေနဲ့ပေါ့မလို့တို့တော့จมารุသက်ဆိုင်ရပေါ့ issue လိုက်ပေါ့เนาะဥမာဆိုရင်จมารุကအမျိုးသမီး issue လာလေယာဉ် issue လာပေါ့เนาะအဲနောက်ကမူရစေဝါလာပေါ့အဲစသဖြင့်ပေါ့အဲ့လိုမျိုးတော့ခလေးသူငယ်လာတော့အလုပ်ကမာလာသက်ဆိုင်ရကော်မတီတွေရှိရစီအဲ့အဲ့လိုကော်မတီတွေရှိရနောက်ကမှကျမတို့ဘတ်ဂျက်နဲ့ပတ်သက်လို့ရှိရင်လောလောကောင်းတခြားဥပဒေကျမ်းနဲ့ပတ်သက်တော့ဥပဒေကျမ်းကော်မတီရှိတယ်အပြည်သူ့ငွေစင်ကော်မတီရှိတယ်ပူပေါင်းကော်မတီအဲ့ဒီမှာကျမတို့ကဟိုဘယ်လိုကောင်းလဲတွဲဆောင်ခွင့်အနေနဲ့ရပါတယ် NGO တွေနဲ့လေ local နဲ့လည်းတွေ့ရပေါ့နော်ကျမတို့ဒါကတော့လွတ်တော်ဒီလိုမျိုးပြောင်းစလွတ်တော်အပိုင်းပေါ့မျိုးသားလွတ်တော်ဒီလိုတော့နောက်တိုင်းသားကြီးပြည်နယ်တွေမှာလည်းအဲ့လိုမျိုးပေါ့ NGO တွေနဲ့ဟိုရုပ်တွေတွေ့တယ်နောက်ခါမှကျမတို့ဒီသက်ဆိုင်လွတ်တော်တွေနဲ့တွေ့ပြီးတော့မှဒေသဖွံ့ဖြိုးရေးတွေကိုဟိုဆောင်ရွက်နေရတယ်ကျမတို့ရှေ့
ဒီညမှာကျွန်တော်တခုပြန်မြင်ချင်တာကဒီအကျမ်းမရေးလို့ပညာရေးလို့လုပ်တဲ့ဒီ CSO ရဲ့အဖွဲ့အစည်းတွေအနေနဲ့ကတော့ခုနအာနာပညာပူပေါင်းဆောင်ရွက်လုပ်နိုင်တဲ့အခြေအနေပေါ့ဒါပေမဲ့အခွင့်အရေးကိုဦးစားပေးပြီးတော့ပြောကြတယ်လူခွင့်ဦးစားပေးပြီးတော့ပြောကြတယ်ဆိုကြတယ်လှုပ်ကြကင်ကြတယ်ဒီအဖွဲ့အစည်းတွေနဲ့ပတ်အနေနဲ့ကြတော့တစုံတရာအစိုးရဘက်ကဖြစ်ဖြစ်လွတ်တော်ဘက်ကဖြစ်ဖြစ်ဝေဖန်ထောက်ပြတာရှိနိုင်ပါတယ်ခင်ဗျာဒီအဖွဲ့အစည်းနဲ့ပတ်သက်လို့ဆက်ဆံမှုဘလို့ရှိပါလဲ
ဟုတ်ကဲ့ဒီမှာတို့တကယ်တော့တချို့ဖွဲ့စည်းရေးလဲပေါ့နော်တကယ်ပဲဝေဖန်ထောက်ပြရည်လဲရှိတယ်အဲ့ဒီတိုင်းပေါ့နော်ဒါပေမဲ့ကျမတို့စကလုံးပေါ့နော်ဘာသာစကားပေါ့စကလုံးရွေးချယ်တာပဲဖြစ်ဖြစ်ကျမတို့အကြောင်းအရာပေါ့အဲ့ဒီမှာတော့ကျမတို့နည်းနည်းတော့ပေါ့နော်ဟိုပူပေါင်းမျိုးမှအပြုတ်သဘောပေါ့ကျမတို့ဆောင်ရမှရှိတယ်အပြန်လာညှိနှိုင်းပို့ပြီးတော့မှဆောင်ရရမှလေးတော့ကျမဟိုမြင်မိရပေါ့နော်ဒါကျမတို့လည်းယင်ကျမလည်းယင်တော့ရဲဆိုလှုပ်လာတာဆိုအဲ့ဆောင်ကလှုပ်ခဲ့ပုံစံအကြကျမတို့ကပို့ပြီးတော့တမျိုးပေါ့နော်နည်းနည်းတော့တိုက်ခံသဘောမျိုးပေါ့ကျမတို့ကဟို activist သဘောမျိုးရှိတယ်ဒါပေမဲ့အခုဒီဘက်ပိုင်းကြတော့ကျမကပို့ပြီးတော့မှပူပေါင်းလို့ဆောင်ပြီးတော့အဲ့လုံကအဲ့လိုမျိုးတွေပို့ပြီးတော့ပူပေါင်းလာမယ်ဥမာဆိုလို့ရှိရင်ပေါ့ကျမတို့ပညာရေးပေါ့ဘဝရပိုင်းဆိုင်ရာလည်းပြောင်းလဲဖို့လိုတယ်တို့အချုပ်ဖက်မှာပညာရေးပိုင်းဆိုင်ရာမယ် NGO တွေကလည်းပုံမှန်ဒီလိုမျိုး CSO တွေကပုံမှန်လေးနဲ့ပေါ့နော်ကျမတို့ကဏ္ဍငွေတွေကနေပြီးတော့မှရရှိရယ်ဘယ်လိုပေါ့စင်းစရားတွေအစားပေါ့နော်ပွင့်လင်းမြင်သာမှုရှိလာမျိုးနဲ့ပို့ပြီးတော့မှပူပေါင်းလို့ဆောင်ဖို့လိုမယ်လို့ကျမမြင်တယ်ဝိထဏနိုင်တဲ့ပူပေါင်းလို့ဆောင်တဲ့အခါမှာလည်းဒီ budget ရေးဆွဲတဲ့အခါမှာလည်း CSO တွေကတော့ဘယ်အပိုင်းကိုလှုပ်ဆောင်မယ်အစိုးရကတော့ဘယ်အပိုင်းလှုပ်ဆောင်မယ်ဆိုပြီးတော့ပွင့်လင်းမြင်သာမှုရှိတဲ့အမျိုးပေါ့
မရှိရစင်းလားဟိုကလေးလိုက်မှာခဏနေပြီးပါအောင်ခင်ဗျာကျွန်တော်နောက်ထပ်ပေးနိုင်ဆွေးနွေးမယ်ဖိတ်ခေါ်ချင်ပါတယ် Trigger Woman Support Group အမျိုးသမီးလှုပ်ရှားတဲ့အဖွဲ့ကဒေါခင်လေးမက်ကင်လေးကြားပါလားခင်ဗျာ
ဟုတ်ကဲ
့ဟုတ်ကဲ့မက်ကင်လေးခုနကမရှိရစင်လာပြောသွားတဲ့အထဲမှာတော့ကျွန်တော်နောက်ဆုံးသူပြောသွားတဲ့လေးကိုကောက်ပြီးတော့အရင်ဆုံးမေးချင်ပါတယ်ဒီပွင့်လင်းမြင်သာမှုပေါ့ CSO တွေနဲ့ပတ်သက်လို့ကျွန်တော်တို့သိရတဲ့လောက်ဒီ NLD ပါတီတက်လာပြီးတဲ့အချိန်မှာဒီ CSO အဖွဲ့စည်းတွေရဲ့ဘဏ္ဍာငွေကြီးလေပတ်မှုတွေနောက်တစ်ခုကဒီထောက်ပံ့မှုတွေထောက်ပံ့ယူမှုတွေနဲ့ပတ်သက်လို့ညှိနှိုင်းဆောင်ရွက်ဖို့ဆိုပြီးတော့ဆွေးနွေးနေပြီးတော့ကော်မတီပုံစံမျိုးလုပ်ထားတာလည်းရှိပါတယ်ခင်ဗျာအဲ့တော့ဒီကော်မတီနဲ့အနေအထားအဲ့ဒီလုပ်ကင်ဆောင်ရွက်မှုတွေနဲ့ပတ်သက်လို့အခြေအနေဘယ်လိုရှိပါလဲခင်ဗျာအကန့်အသတ်ခံရလား CSO တွေဒီပွင့်လင်းမြင်သာမှုနဲ့ပတ်သက်လို့ဒီကော်မတီက
ဟုတ်ကဲ့ပါအဲ့ဒါက NGO အစိုးရတက်ပြီးတော့တိတ်မကြခင်မှာဒါဂူးလို့ခေါ်တာပေါ့နော် DACU ပေါ့ကျမတို့ Development Agency Coordination Unit လို့ထင်ပါတယ်အဓိကတော့ဒီဖွံ့ဖြိုးရေးဟို မဟာမိတ်တွေပေါ့ agency တွေကိုပေါင်းစပ်ထင်ထားရေး committee unit လို့ဟိုအဓိပ္ပာယ်ရှိပါတယ်အဓိကသူတို့ပြောရဲ့ရည်ရွယ်ချက်ကတော့ဒီဟာကဒီကျွန်တော်တို့နိုင်ငံရဲ့ဖွံ့ဖြိုးရေးအတွက်လှုပ်ဆောင်ပေးကြမယ်အကူအညီပေးကြမယ်အဖွဲ့အစည်းတွေထားတယ်မှာပို့ပြီးတော့ကောင်းမွန်အောင်ထိနိုင်ဆောင်ရွက်ရေးအတွက်လို့တော့သူတို့ရည်ရွယ်ချက်ရှိပုံရပါတယ်ဒါပေမဲ့ကျွန်တော်တို့လိုဟိုအဖွဲ့ရက်သက်ဖွဲ့စည်းတွေပေါ့ဒီ INGO ရော NGO တွေကတော့စိုးရိမ်တာဒီနောက်မှာခုနကိုတားညုံပြောတယ်လို့ပဲပေါ့ဒါတခုခုကိုပြန်စိုးရိမ်လို့တန်းနေအရှိလို့ထိန်းချုပ်ပြန်လောက်တလားဆိုရဲစိုးရိမ်မှုတွေလည်းကျွန်တော်တို့အားလုံးမှာရှိခဲ့တယ်ဒါပေမဲ့အခုဒီ committee ကဖွဲ့တာဖွဲ့ထားပြီးနဲ့တိတ်ပြီးတော့လုပ်ငန်းဆောင်တာတွေမှာကြက်ကြက်တက်တက်လုပ်ဆောင်မှုအားနည်းသေးတယ်လို့လည်းကြားရတယ်ဘာဖြစ်လို့ဆိုတော့သူတို့မှာအခြားသောကိစ္စတွေလည်းရှိတယ်နောက် committee ရဲ့မှာပါတဲ့သူတွေကလည်းအခြားသောလုပ်ငန်းတွေမှာလည်းကြီးလေးတဲ့တာဝန်တွေယူထားတဲ့သူတွေလည်းပါတယ်လို့ဟိုဖြစ်နေတဲ့ပုံစံဖြစ်တဲ့အခါကျတော့တိတ်ပြီးတော့ဘာမှကြက်ကြက်တက်တက်လုပ်နိုင်လုပ်ကိုင်းနိုင်မှုလည်းမရှိသေးဘူးလို့ကြားရတော့ကျွန်တော်တို့ရဲ့စိုးရိမ်ချက်တွေကတကယ်ဖြစ်လာလားမဖြစ်လာလားဆိုတာလည်းပြောဖို့တော့ခက်ပါသေးတယ်ရှင
့်ဆီယက်စုရဲ့လွတ်လပ်ခွင့်ပေါ့အရင်ဦးသိန်းစိန်လက်ထက်မှာတော့တော်တော်လေးဆီယက်စုအဖွဲ့အစည်းတွေခုနကျွန်တော်ပြောခဲ့လို့ပဲ local အဖွဲ့အစည်းတွေဆာအများကြီးပေါ်ခဲ့တယ်အဲ့တော့ဒီ energy အစိုးရလက်ထက်မှာဒီအဖွဲ့အစည်းတွေရဲ့ဖွံ့ဖြိုးမှုရှင်သာအကောင့်မှုပို့ပြီးတော့ quality အရပါပေါ့အရေးသေးရဘူးပေါ့နော်အခြေအနေဘယ်လိုရှိပါလဲခင်ဗျာ
ဒီတင်ဆိုင်လက်ထက်မှာဟုတ်တယ်ကျွန်တော်တို့ပေါ်ခဲ့ကြရယ်ပေါ်ခဲ့ကြတာကလည်းကျွန်တော်တို့ရက်ဖြတ်ဖွဲ့စည်းတွေနေနဲ့ရလာတဲ့အပွင့်လေးတစ်ခုမှာကျွန်တော်တို့တက်နိုင်ကြမြကို space ကိုချဲ့ကြမယ်ဆိုတော့ရည်ရွယ်ချက်နဲ့တော်တော်များများ CSU ဘက်မှာဆိုရင်ကျွန်တော်တို့အရင်ကနိုင်ငံရေးရထုတ်ရှားတဲ့တက်ကြွတဲ့သူတွေလည်းပါတယ်တော်တော်များများကလူငယ်တွေရောပေါ့နော်နိုင်ငံတကာအထွေထွေရှိတဲ့သူတွေရောကကျွန်တော်တို့ရနိုင်ကြမြကိုနေရာလေးကိုရက်ဖြတ်ဖွဲ့စည်းနေရာကိုချဲ့မယ်ဆိုတော့ရည်ရွယ်ချက်နဲ့ဝင်ခဲ့ကြတယ်အဲ့ဒီအချိန်မှာပဲအတိုင်းအတာတစ်ခုအနေနဲ့ဥဒိန်းစိန်အစိုးရကလည်းသူတို့ရဲ့ legitimacy အတွက်လားအခြားသောနိုင်ငံရေးရည်ရွယ်ချက်တွေလားတော့မသိဘူးအထိုက်အယောက်ကျွန်တော်တို့လည်းဆက်ဆံမှုတွေဟိုပေါ့နော်ဟိုလက်လက်ခေါ်ရောရှိတယ်အဲ့အဲ့ဟာကကျမတို့အခြေတော့မဟုတ်ဘူးရှိရဲဆိုတာပဲဖြစ်တယ်ကျမတို့ရဲ့ပြောတဲ့စကားတွေကျမတို့ရဲ့အကြံပြုချက်တွေကိုသူတို့လိုက်နာပြီးတော့ဆောင်ရွက်တာမျိုးပြီးတော့ကျမတို့အားရစရာမတွေ့ရဘူးဒါပေမဲ့အနည်းဆုံးတော့ကျမတို့လည်းဆက်ဆံရေးတွေရှိခဲ့ကြရဲဆိုပြီးတော့ရက်ဖက်ဖွဲ့စည်းတွေကလည်းမှတ်ချက်ပြုတယ်အခု NLD ဆိုရလည်းရောက်တဲ့အခါမှာလည်းကျမတို့ကဒီထက်ပိုကောင်းမွန်တဲ့ဆက်ဆံရေးနဲ့ပူးပေါင်းဆောင်ရွက်မှုတွေပိုရလာမယ်လို့တော့ကျမတို့အရင်ကမျှော်လင့်ခဲ့ကြတယ်ဒါပေမဲ့အခုချိန်မှာတော့အဲ့ဟာကဟိုကျမတို့ညော်လင်းတဲ့လောက်တော့အမှန်တမ်းပြောရမယ်ဆိုရင်တော့ဖြစ်မနေဘူးပေါ့အဓိကကျမဗာတန်ကြည့်မလဲဆိုတော့ယုံကြည်မှုပဲ
ဟုတ်ကဲ့ခင်ဗျာကျွန်တော် must ရှိရှိစိတ်လက်ကိုဒါနဲ့ပတ်သက်လို့မေးချင်ပါတယ်ခုနကမခင်လေးဆွေးနွေးတော့ရတယ်ပတ်သက်လို့ဒီကတော့ NLD မှာဒီ CSO နဲ့ CSO နဲ့ပတ်သက်ပြီးတော့စိုးရင်စရာများရှိနေလား NLD ရဲ့ဒီ CSO နဲ့ပတ်သက်လို့မူဝါဒကဘယ်လိုများရှိပါလဲခင်ဗျာ
ဟုတ်ကဲ့တော့လေကျမအမြင်ပေါ့နော်ဟိုတိတ်ပြီးတော့ဆိုရင်ဆိုတာတော့မဟုတ်ဘူးသို့တော့ပါတီမေကလေတခြားအာကိစ္စတွေလောက်ရတယ်။နောက်ကျမတို့ပါတီ significant လည်းရှိတော့ဦးမင်းကျမတို့ကိုယ်စားလှယ်ကြီးပေါ့ကိုယ်စားလှယ်ကြတော့အရင်လိုမျိုးမဟုတ်တော့ဘူးလေကိုယ်စားလှယ်ကြတော့သူ့မေကလိုက်နာမယ် significant လည်းရှိရပေါ့နော်အဲကျမတို့က CSO ဒီ CSO ရဲ့အကြောင်းကိုကျမတို့ကောင်းကောင်းသိတယ်သူကဘာတူလဲသူရဲ့နောက်ကြောင်းသူရဲ့လောက်ဟာသိရဆိုတော့နောက်မှခင်လေးပြောရဆိုကျမတို့ကဒါပုံမှန်လည်းလည်းဆက်ဆက်လုပ်ရတယ်ပေါ့နော်။နောက်ပါတီနဲ့လည်းရှိဆက်ပြီးတော့လည်းဒါကျွားရုပ်ဆောင်ရွက်နေရပဲလေအဲ့တော့ကျမတို့ရှင်ကCSO ကလူပေးတယ်ပေါ့နော်ကျမမြင်တာပေါ့လေကျမတို့ဒီမိုကရေစီလမ်းကြောင်းပေါ်ရောက်နေရဲ့ CSO ရဲ့ကျမတို့ဒီမိုကရေစီတွားနေရဲ့ကျမတို့အလုံးရဲ့အတွေ့အကြုံကလည်းညှုပ်သေးခါ CSO ဆိုတာကိုဟိုသိသိချင်းချင်း definition ပေါ့နော်အဲ့လိုဖွင့်ဖို့ရေနောက် CSO ရဲ့အခမ်းအနားကဘာလဲပေါ့ဒါကိုသတ်သတ်မှတ်မှတ်ပေါ့နော်သတ်မှတ်ထားတာကျမတို့မရှိဘူးလို့ထင်တယ်ဟိုအရင်တော့ကျမလုပ်တယ်ဆိုတာဒီတိုင်းပဲလေမသတ်မှတ်လည်းကိုယ့်ဘက်ကိုယ်ပဲလုပ်ခဲ့ကြပေါ့ဒါနိုင်ငံတကာရဲ့ trend ပေါ့နောက်ခုကျတော့အခုနိုင်ငံတကာမှာလည်း trend ကဒီနိုင်ငံ democratic movement ကိုတွားမယ် democratic nation တွားမယ် CSO ရဲ့အခမ်းကဏ္ဍပေါ့နော်ကျမတို့ကဘယ်နေရမယ်တော့ CSO ကဘလို့ပေါ့နော်စက်တီဖြစ်ပေါ့အချို့နိုင်ငံတချို့ဆိုလို့ရှိရင်နိုင်ငံတော်ကမှ budget ချပြီးတော့နိုင်ငံတော်ကမလုပ်ဘူးသူကမလုပ်ဘူး CSO လုပ်ခိုင်းတာတွေရှိရဲ့လေ
ဟုတ်က
ဲ့ကျမတို့ကအဲ့လောက်ထိမရောက်သေးဘူးဟုတ်ကဲ့
အ
ဲ့တော့ကျမတို့ကျမခုနကယုံကြည်မှုဆိုတယ်တရားနဲ့တရားကြမယ်ဟိုဘုကောမယ်ပေါင်းဆက်လောက်ကြိုင်နေဟာလေအသိပြောအလေးချင်းမရှိသေးဘူးပေါ့နော်ဟိုကျမတို့အရင်ဆုံးကတော့အစိုးရနဲ့လောက်တာမဟုတ်ဘူးလေအဲ့အဲ့ခါကျတော့ကျမတို့ကပုံစံတစ်မျိုးနဲ့လောက်ရှာတာပေါ့ဒါပေမဲ့အခုကိုကအစိုးရဖြစ်သွားပြီဆိုတဲ့ခါကျတော့အဲ့ဒီအချိန်မှာ CSO နဲ့ဘယ်လိုမျိုးပေါ့နော်ဟိုပူးပေါင်းလုပ်ရမလဲဆိုတော့CSO ရလည်းအဲကိုတင်နဲ့ဆိုရနဲ့ဘယ်လိုပူးပေါင်းလုပ်ရမလဲဆိုတာကြီးကကျမတို့မှဟိုအလေးချင်းရှိခဲ့ပြီအဲ့ခါကျတော့တရားနဲ့တရားနဲ့ပေါ့နော်ဟိုကျမတင်နေစစ်စစ်မှုလေးအားနဲ့
မရှိရင်စိန်လဲရဲ့မရှိရင်စိန်လဲရဲ့တဦးချင်းအမြင်ပေါ့ဒီ
ဘယ်လိုပေါ့ဟောင်းတူတူဆိုတာသူကလည်းအပြန်လာအကဲခတ်နေတဲ့အနေအထားမျိုးပေါ့နော်ဟိုနောက်ပြီးတော့ ဒီဆိုရမယ်လားလျှာလုံးရရဲ့အများကြီးပေါ့ညီညာရေးအတွက်လို့ကဒါတွေအများကြီးပေါ့နော်အဲ့မှာကျမတို့ကဦးစားပေးရမယ့်ဟာတွေလည်းရှိနေတယ်ပေါ့နော်အဲ့တော့ဟိုကျမအမြင်ကတော့ပေါ့နော်ဟိုအခက်နဲ့တစ်ဖက်ပေါ့ပို့ပြီးတော့မှပုံမလင်းလင်းနဲ့တွေးဆောင်ဆွေးနွေးလို့ရမယ်အဲ့ဟာပေါ့နော်ပလက်ဖောင်းလေးတစ်ခုတော့လိုမယ်လို့တော့ကျမမြင်တယ်ပေါ့
မရှိစင်လဲတူတူလေးတစ်ခုဖြစ်ပြီးပါဟွာလေးအတိအကမရှိစင်လဲတူချင်းအမြင်ကရော CSO တွေအားကောင်းလာဖို့ဆိုရင်မြန်မာနိုင်ငံမှာအခုလက်ရှိအချိန်ကြီးဘာတွေလိုအပ်နေရလို့မြင်လဲ
အဲ့ဒါကမဆူရဘူးလို့ပေါ့ CSO ရဲ့ခန်းကဏ္ဍကပေးနေရမယ် CSO ကနော်ပေးနေရတယ်ပေါ့နိုင်ငံရဲ့ဦးစားပေးလုပ်ငန်းတွေရှိပေးနေရမယ်တော့ CSO ကဘာလုပ်လို့ရတယ်ဆိုရဲပေါ့နော်ဟိုဖြူဟာပေါ့အဲ့လိုမျိုးတွေလည်းရှိဖို့လိုတယ်ဒါဆိုရမယ်လည်းရှိဖို့လိုတယ်ပေါ့နော်ပေးနေရမှာပူရမှာဘယ်လိုပူပေါင်းမလဲဒီအစနောက်စဟိုနောက်ဆုံးဘတ်ချက်ကအစပေါ့နော်ကျမတို့ဘယ်လိုခွဲဝေမလဲအဲ့အဲ့လိုမျိုးတွေအစဟိုရှိဖို့လိုမယ်လို့ကျမလည်း
ဟုတ်ကဲ့ကျွန်တော်မခင်လေးကိုမေးချင်ပါတယ်နောက်ဆုံးခုနကမတ်ရှူစင်လက်ပြောသွားတဲ့အထက်မှာ CSU တွေရဲ့ပတ်သက်လို့တတ်တတ်မှတ်ရှိဖို့ပေါ့အဲ့တော့ကျွန်တော်မေးချင်တာကအစိုးရဘက်ကတော့သူ့ရဲ့နိုင်ငံတော်မူဝါဒဆိုင်ရာကိစ္စတွေမှာ CSU ကိုဘယ်လောက်ထိတင်ရပေးပါလဲအထူးဖြစ်ဆိုညီငယ်ရေးလုပ်ငန်းစဉ်လိုဟာမျိုးမှာပေါ့နော
်ဟုတ်ကဲ့ဟိုပထမပိုင်းမှာတော့ဒီကျွန်တော်တို့ကဥသိမ်းစိန်ကထက်တဲ့ကျွန်တော်တို့ရက်ဖက်ဖွဲ့စည်းရဲ့အခမ်းအနားညီငယ်ရေးမှာပါဝင်ဖို့ပါဝင်မှုအတွက်ကိုကျွန်တော်တို့အစံတစိုက်တောင်းဆိုခဲ့ကြတယ်။အခု27ရာစုပင်လုံးမှာတော့ဟိုရက်ဖက်ဖွဲ့စည်းအချို့ကိုပေါ့နော်ဒါအဲဖိတ်ခေါ်တာတွေတက်ရောက်ခိုင်းတာတွေရှိရဲဒါပေမဲ့အခုချိန်ကြီးရက်ဖက်ဖွဲ့စည်းရဲ့ကဏ္ဍတရားကဏ္ဍအနေနဲ့အဲဆွေးနွေးတဲ့ကိစ္စမျိုးပဲဖြစ်ပြီးတော့ parallel ပဲတွန်းနေပြီးတော့ကျွန်တော်တို့ဒီအထက်မှာဝင်ပြီးတော့ဆွေးနွေးနိုင်သွားတော့အားနည်းတယ်ပေါ့အခြားနေရာတွေမှာလည်းကျွန်မထင်ပါတယ်ဟိုအဲ့လိုပဲပေါ့နော်နည်းနည်းလေးတော့ကျမတို့ပူပေါင်းဆောင်ရွက်ပြီးတော့လှုပ်ဖို့ဟာတွေမှာအားနည်းနေတယ်လို့ကျမအပန်တိုင်းပြောချင်ပါတယ်။ဒါဘာပြောချင်တာလဲဆိုကျမအပြစ်ပြောတာမဟုတ်ပါဘူး။ဒီထက်ပိုဆောင်ရွက်စီချင်တာပါ။အထူးသဖြင့်ဆိုရင်ကျမတို့အခု budget ဖွင့်လဲမြင်တာမှုအာဂရီလိုက်စားမှုတိုက်ချက်ရေးဒီလိုကိစ္စတွေအစိုးရရဲ့စီမံကိန်းကိစ္စတွေပါဆိုလို့ရှိရင်အစိုးရကနေရာကလိုက်မကြည့်နိုင်ပါဘူး။ကျမတို့အရက်ဖက်ဖွဲ့စည်းတွေကနေပြည်တော်လုပ်နေတဲ့အခါကျတော့ဒီနေပြည်တော်ဖြစ်နေတဲ့အခြေအနေဒေတာကန်ရဲ့အခြေအနေအချင်းပြတ်ချဆောင်မှုတိုက်ချက်ရေးအတွက်ကိုကျမတို့ဘလို့လုပ်နိုင်လဲဆိုတဲ့ဟာကိုအစိုးရတုံ့ပြန်ရင်ဒီလွှတ်တော်ကိုယ်စားလှယ်လွှတ်တော်တွေနဲ့ကျမတို့ကပူးပေါင်းပြီးတော့အောက်ကအောက်ခြေကအတန်ကိုကျမတို့ကပြန်ပြီးတော့ဟိုပြန်ပြီးတော့ပို့ပေးနိုင်တယ်အစိုးရအနေနဲ့သူကိုယ်တိုင်လည်းလောက်ချာမလို့ပဲနဲ့ဒီရက်သက်ဖွဲ့စည်းရဲ့အတန်ကိုနားထောင်လိုက်တာသူတို့ရဲ့ research တွေသူရဲ့သူတည်တာစာတမ်းတွေအကြံပြုချက်တွေမူဝါဒကိုကြည့်လိုက်ရုံနဲ့သူတို့အလွယ်တကူပဲသူတို့ခက်ခက်ကြဲလောက်ချာမလို့ပဲသူတို့အကြံဉာဏ်တွေရဆိုင်ပြီကျွန်တော်ပြောချင်တာပေးတဲ့အကြံတိုင်းကျွန်တော်တို့ယူစရာမလိုပါဘူးဒါကကိုယ့်ရဲ့မူဝါဒစိတ်ရဲ့ policy နဲ့ကိုက်ညီမှယူတော့ပေမဲ့ကျွန်တော်တို့ထိုင်နားထောင်ပြီးမယ်သူတို့ရဲ့အကြံပြုချက်တွေကနေမှကျွန်တော်တို့ထင်ရင်စဉ်းစားတဲ့အချက်တွေစဉ်းစားမယ်ဆိုရင်အစိုးရထမ်းနေရတဲ့ဝန်ထုပ်ဝန်ကြီးရတယ်အနည်းငယ်လျော့သွားတယ်လို့ကျွန်မယုံကြည်ရဲ့အဲ့တော့ပို့ပြီးတော့အားကောင်းတဲ့ဆောင်ရွက်မှုမျိုးဖြစ်ဖို့ဆိုရင်တော့ကျွန်တော်တို့အရက်ဖက်ဖွဲ့စည်းတွေအရက်ဖက်ဖွဲ့စည်းမှလည်း
ဟုတ်ကဲ့မက်ကင်လီချုပ်ပြီးပါဦးကျွန်တ
ော်အရက်ဖက်ဖွဲ့စည်းလို့ပြောလိုက်ရင်ဆန္ဒပြတဲ့သူတွေကိုပဲမြင်နေပြီးတော့တကယ်မူဝါဒပိုင်းဆိုင်ရာမှာ policy ပိုင်းဆိုင်ရာမှာအကြံပြုနိုင်တဲ့အဖွဲ့အစည်းမျိုးတွေလို့ data ပုံပြရတဲ့တတိယလုပ်ပေးနိုင်တဲ့အဖွဲ့အစည်းတွေကိုတိတ်ပြေးမမြင်တာမျိုးတွေဖြစ်နေတတ်တယ်အဲ့တော့အဲ့လိုအဖွဲ့အစည်းတွေအများကြီးရှိတဲ့အတွက်သူတို့နဲ့ပို့ပြီးပူးပေါင်းဆောင်ရွက်ခြင်းအပြင်အစိုးရတွားနေတဲ့လမ်းကြောင်းမှာပို့ပြီးတော့ဒီမိုကရေစီလမ်းကြောင်းပေါ်မှာပို့ပြီးခိုင်ခိုင်မာဖြစ်အောင်အားပေးနိုင်တယ်လုပ်နိုင်တယ်လို့ကျွန်တော်ပြောချင်တာ
မက်ကင်လီကျေးဇူးပါခင်ဗျာကျွန်တော်တို့ဓာတ်ရည်လိုက်စီစဉ်အချိန်လဲဆီသွားလို့ပါပေါဝါဆွေးနွေးပေးတဲ့မက်ရှိရှိစိန်လက်ကောင်မက်ကင်လီကိုကျေးဇူးအများကြီးတင်ပါတယ်ခင်ဗျာသွားရှင်နေအားလုံးလည်းကျေးဇူးအများကြီးတင်ပါတယ်ခင်ဗျာ
ဒါကတော့ကိုသားညိဦးစီစဉ်တင်ဆက်တဲ့အင်္ဂါညဒိုင်ရိုက်လိုင်းအစီအစဉ်ကိုပြန်လည်နားဆင်ကြရတာဖြစ်ပါတယ
်။အမေရိကန်ဆိုးရရဲ့သဘောထားမြင့်အဘော်ကိုတင်ပြပါတော့မယ်ရှင်
။လောင်နိုင်ငံနောက်မြောက်ပိုင်းဘူကီယိုပြည်နယ်ထဲကရှေဒရီဂန်အထူးစီးပွားရေးဆောင်ဟာလောင်စားလုပ်ငန်းဗဟုအချက်ချနေရပါ။အဲ့ဒီနေရာဟာရာဇဝတ်ပြမှုတွေကိုအထင်အကွက်မရှိကျူးလွန်တဲ့နေရာတစ်ခုဖြစ်ပြီးKings Roman Casino ကုမ္ပဏီကအဓိကထိန်းချုပ်ထားတာပါဒီကုမ္ပဏီဟာဒီလိုနိုင်ငံသားဇာဝေပိုင်တဲ့ဟောင်ကောင်မှတ်ပုံတင် Kings Roman ကုမ္ပဏီအုပ်စုရဲ့ကုမ္ပဏီခွဲပါသူတို့လုပ်နေတာတွေကလောင်းကစားလုပ်ငန်းတက်တက်တဲ့အများကြီးပိုဆိုးတဲ့နိုင်ငံထက်ကျော်ရာဇဝတ်လုပ်ငန်းကြီးရဲ့တစ်စီတစ်ပိုင်းဖြစ်တယ်လို့ American Bandai ဌာနပြည်ပပိုင်ဆိုင်မှုထိန်းချုပ်ရေးယူ OFAC ကပြောပါတယ်ဇာဝေရာဇဝတ်ဂိုင်းဟာဘိန်းဖြူမက်သက်ဖက်တမင်းနဲ့တခြားမူရစ်စည်းတွေကိုမူရစ်မှောင်ခူတွေအတွက်တိုးလောင်ဖြန့်ဖြူးပေးပြီးမူရစ်စေဝါကုန်ကူးတာမှာပါဝင်ပတ်သက်နေပါတယ်။လူမှောင်ခူကူးမှုနဲ့ကလေးပြည်တစားလုပ်ငန်းကိုလည်းလှုပ်ခွင့်ပြုပြီးအားပေးနေပါတယ်။ဒါ့အပြင်အာရှဝတ်ဝန်နဲ့တွေ၊တင်းခွေချက်တွေ၊ကြားတွေ၊ကြံ့တွေနဲ့စင်တွေလို့မ Niu Dong Luni, Akagwe Me, Doyan Rigule, Mangku Guni Bari. Dariha, Zawi Ye, Lungan Kunyaku, Nangan Chajo Yazu Ganchi, O Feka, Tamayare, A Zawi and Neng Ebe Shiva Lidi. Nangan Chajo Yazu Ganya E. Paisai Mua, Paisu Jin Sure, A Majinja Jay, Did Dong Nashi Ya, Akulu Tamade Tema, Zawi Ne, the Chalu Bogu Dong U, Lao, Tine, Hong Kong Junuga, Gomini Donguru, Bawa Mare. Gomini Dongugaro, Hong Kong Mama Bongtin Tare, King's Romance International HK Gomini Limited, King's Romance International Shini Myungnamu Gomini Limited Ne, Tainanga Mama Bongtin Tare, King's Romance Gomini Limited to Pipare. Di Gomini Rue, Panshin, Pudwe Panshin, Director Pi, Zawiwu, Tamatavare. Tuha, King's Romance Casino Ma, Wime Kwa Chabu, Ajije Latura, Muyi Kongura Ne, Toya Manko Gura Rule, Loni Bari. Zawi has needed to do Kui Chen Suha, King's Romance International, HK Company Limited, Director Du Pibi, Zawi TCO Kuza, Muiji Shibyan Bini Duba. Abbas Ibrahim Naro, King's Romance Casino Ma, Lunjo Yeji Gepibi, Zawi Osu Kuza, Latu Pidu Pipari. King's Romance Company Limited, now Director Du Pidu, Nat Rungta Wan Kiri Hale, Zawi Kunya Kuza, Muiji Febyang Bidu Chipare. Ofeye Kudama Chatejao, American CM Pangwin Oma Shie, Durone, Duru Komunu Ye Paisan Muri, Arlungu, Tincho Ledlu, American Nanganari, Durone, Sessa Padamu Mashiwule, Tanta Lagaba. Di Nangan Tajo Yazu Kanga, Atiga Lurigo, Uti B, Jeju Lagab Chipare. American Biranzune, Mimiru Ye Mami Dugu Tincho Nide, Nangan Tajo Yazu Kangu Ye, Panang Wiji, Achigan Sao Umigu, Jabse Handabu, Jedene Mahabiwa Ye, A Pine to Kuapi, Zawi Kunyaku, Ofeka, Akulu Tamalita, Chibarelu, Panayitana, Nedan Wunji, Sigo Mandel Kaga, Piovarekna.
American Soya at Bora and the Abo in Yamadishi.
တော်ရရှင်တို့အခုနားဆင်ကြရတာကတော့အမေရိကန်အစိုးရရဲ့သဘောထားအမြင်သာဖြစ်ပြီးတော့ VOA အဘုံမဟုတ်ကြောင်းထပ်မံအတိပေးတူပါတယ်ခင်ဗျာ။ VOA ကထုတ်လွှင့်နေတဲ့တနအာစီစဉ်ကိုမနေ့ရှင်းနိုင်ရနေ9:00တိုင်းတုန်းကစက်ခွန်19နဲ့20:05ကနေပြန်လည်ပြီးတော့ထုတ်လွှင့်ပေးမှာဖြစ်ပါတယ်။
Last week, as my beer, October got Lungazejo, they saw on Pikaketu, Tanatama atone together, Satana, Deno Griamu, Yang Chamu, Dami, Simeon, Sigan, Rizuebu, Tamara, Donald Trump, Diai Tanago, main pillar barret, how Florida Bagdenuga, Tetan Jama, beer at Rimbaga, at the Sakoni, and Nicholas Cruz got Lubon, Sakona, Ubia, the Delu, Susue, Kanyajin, and Sabi, Lena Sanya, Simeon, Sigan, and Patabi, Los Hamu, Tamara, and you got Parmazon Pioraba, Tamara Trama, Bodovuni, Jai, John Longjong, Sanya, Sunu, Buego, Tallahassee. မြို့မှာကျင်းပပေးမှာဖြစ်ပြီးပါကလန်ကျောင်းကကျောင်းသားလူငယ်တရာကျော်တက်အောင်မယ်လို့ခန့်မှန်းထားပါတယ်။အဖမ်းခံရတဲ့ရိုက်တာစတင်တောင်နှုတ်ဖြစ်တဲ့ကိုဝါလုံးနဲ့ကိုကျော်စိုးလို့ကိုဖေဗရီ20ရက်ဗိုလ်တပူးနေမှာ50မြောက်ရုံးထုတ်ဆစ်ဆေးမှာပါဒီတစ်ခါရုံးချိန်မှာသူတို့နှစ်ဦးကိုအာမခံပေးမပေးဆုံးဖြတ်ဖို့ရှိပါတယ်။တနောက်နဲ့စက်ခွန်နှစ်ခုနှစ်အတွက်ဖရိုမန်ရှာလူငယ်ခေါင်း ဒီနှစ်ကတော့ဖရိုမန်ရှာအလုပ်ကြံခံရတာ10နှစ်မြောက်အထူးစီစဉ်ဖြစ်နှစ်ဦးကိုချိန်နေတာဖြစ်ပါတယ်။တောင်ကိုရီးယားနိုင်ငံပြုံချမ်းမှာကျင်းပနေတဲ့ဆောင်းရာသီအွန်လန်ပိတ်ပွဲမှာပထမနေရာကနေဘိုးဆွဲနေတာကတော့နော်ဝေးနိုင်ငံပါ။လောလောဆယ်နော်ဝေးကရွှေ7ငွေ30နဲ့ကျေး6ခုရထားပါတယ်။
နိုင်ငံတကာသတင်းအချင်းချုပ်ကိုဒေါခင်မျိုးသက်ကြီးညာတော်တာဖြစ်ပါတယ်အခုမိနစ်အတွက်အစီရင်ထုတ်လို့ရမှုကမတ်စုမြတ်မွန်ဖြစ်ပြီးတော့အတမန်ဆိုင်ရာအင်ဂျင်နီယာကတော့ဇီနတ်အဗ်ဒူရမန်ဖြစ်ပါတယ်ခင်ဗျာ VOA ကိုနားဆင်ကြရတဲ့အတွက်အထူးကျေးဇူးတင်ရှိပါတယ်နားဆင်ကြရတဲ့နိုင်ငံတကာကတောတာရှင်များနဲ့တကွမြန်မာနိုင်ငံလူနိုင်ငံသားအားလုံးကိုရောစိတ်ပါရွှင်လန်းချမ်းမြေ့ကြပါစေခင်ဗျာကျွန်တော်ဆက်မိုးပြပါThank you.
This program has come to you from the Voice of America, Washington.